ជាដៃគូក្នុងយុទ្ធនាការការផ្តល់ឱកាសឲ្យសិស្សស្រីបានសិក្សាឬ Let Girls Learn រួមជាមួយប្រទេសអាល់បានី Benin Burkina Faso Zozi Ghana Moldavi Mongolia Mozambique Togo និងប្រទេស Uganda លោកស្រី Obama ដែលជាភរិយាប្រធានាធិបតីសហរដ្ឋអាមេរិកកំពុងកាន់មុខតំណែងដំបូងគេដែលបានអញ្ជើញទៅបំពេញទស្សនកិច្ចក្នុងប្រទេសកម្ពុជានោះមានផែនការនឹងអញ្ជើញទៅកាន់ទីក្រុងសៀមរាបដែលនៅទីនោះលោកស្រីនឹងជួបជាមួយសមាភិកីខ្មែរគឺលោកស្រីប៊ុនរ៉ានីភរិយារបស់លោកនាយករដ្ឋមន្ត្រីហ៊ុនសែនហើយនិយាយជាមួយនឹងសិស្សនិងពួកអ្នកស្ម័គ្រចិត្តហើយមើលកម្មវិធីក្នុងសហគមន៍ខ្លះដែលគេនិយាយថាបានពង្រីកឱកាសខាងអប់រំដល់នារីមុនអញ្ជើញត្រឡប់មករដ្ឋធានីវ៉ាស៊ីនតោនវិញលោកស្រីអូបាម៉ានឹងអញ្ជើញទៅទស្សនាប្រាសាទអង្គរវត្ត
នៅក្នុងការផ្សាយជាបន្តបន្ទាប់នៅរាត្រីនេះលោកអ្នកនឹងបានស្ដាប់ព័ត៌មានអន្តរជាតិលើកទី2បទសម្ភាសន៍របស់ VOA ជាមួយលោកស្រី Navi Ong Lancaster អ្នកនិពន្ធសៀវភៅប្រជាជាតិបែកបាក់ហើយនឹងបទសម្ភាសន៍របស់ VOA ជាមួយលោកយ៉ាណាវុធនាយកប្រតិបត្តិអង្គការ Karam កម្ពុជាអំពីបញ្ហាចំណាក់ស្រុករបស់ពលករនៅប្រទេសថៃតទៅនេះលោកកែយ៉ានសូមជូនដើមរឿងនៃព័ត៌មានសំខាន់ៗនៅយប់នេះ
លោកស្រី Michelle Obama នឹងសង្កត់ផែនការអប់រំនារីនៅក្នុងទស្សនកិច្ចទៅកាន់ទ្វីបអាស៊ីគណៈប្រតិភូកូរ៉េខាងត្បូងនឹងជួបជាមួយមន្ត្រីកូរ៉េខាងជើងអំពីចំនួននៅកេសុងការវាយប្រហារអត្តឃាតមួយនៅអាហ្វហ្គានីស្ថានបានសម្លាប់មនុស្ស7នាក់យ៉ាងតិច
តទៅនេះលោកកាយ៉ានសូមជូនព័ត៌មានអន្តរជាតិសូមអញ្ជើញលោកកាយ៉ានចា
៎បាទសូមអរគុណអ្នកស្រីសារីតាលោកស្រី Michelle ភរិយាលោកប្រធានាធិបតី Barack Obama បានអញ្ជើញទៅដល់ប្រទេសជប៉ុនហើយនៅក្នុងទស្សនកិច្ច3ថ្ងៃដែលមានគោលដៅសង្កត់ការចាប់ផ្ដើមកម្មវិធីដំបូងរបស់រដ្ឋបាលលោក Obama ហៅថា Let Girls Learn ដើម្បីដំឡើងការអប់រំដល់នារីជាច្រើនលានអ្នកនៅជុំវិញពិភពលោកលោកស្រី Obama បានអញ្ជើញទៅដល់ក្រុងតូក្យូនៅល្ងាចថ្ងៃពុធនេះនៅថ្ងៃព្រហស្បតិ៍លោកស្រីត្រូវជួបដាច់ដោយឡែកពីគ្នាជាមួយលោកនាយករដ្ឋមន្ត្រី Shinzo Abe ហើយនិងលោកស្រីភរិយា Aki លោកស្រីក៏មានផែនការចូលគាល់ព្រះចៅអធិរាជនិងព្រះអគ្គមហេសីផងដែរមុននឹងអញ្ជើញទៅកន្លែងសំខាន់ទេសចរគីយ៉ូតូនៅថ្ងៃសុក្រសេចក្តីថ្លែងមួយរបស់សែទវិមាននិយាយថាលោកស្រី Michelle Obama នឹងប្រកាសភាពជាដៃគូរវាងសហរដ្ឋអាមេរិកនិងប្រទេសជប៉ុនលើការផ្ដួចផ្ដើមគំនិត Let Girls Learn ដែលមានគោលដៅជួយអប់រំនារី62លាននាក់នៅក្នុងពិភពលោកដែលមិនបានទៅសាលារៀនអង្គការ Peace Corps របស់អាមេរិកនិងសមាភាគីជប៉ុនហៅថា Overseas Cooperation Volunteers នឹងធ្វើការជាមួយគ្នានៅក្នុងយុទ្ធនាការនេះនៅថ្ងៃសុក្រលោកស្រីនឹងអញ្ជើញចេញដំណើរទៅប្រទេសកម្ពុជាដែលជាប្រទេសដៃគូមួយក្នុងចំណោមប្រទេស11នៅក្នុងយុទ្ធនាការនេះលោកស្រី Michelle ជាភរិយាប្រធានាធិបតីសហរដ្ឋអាមេរិកកំពុងកាន់តំណែងទី1ដែលនឹងអញ្ជើញទៅទស្សនាប្រទេសកម្ពុជានៅទីនោះលោកស្រី Michelle នឹងជួបជាមួយសមាភិកីកម្ពុជារបស់លោកស្រីគឺលោកស្រីប៊ុនរ៉ានីហើយនឹងជួបជាមួយក្រុមអ្នកស្ម័គ្រចិត្តរបស់អង្គការ Peace Corps សហរដ្ឋអាមេរិកដែលនឹងមានមុខនីតិដ៏សំខាន់នៅក្នុងការជួយពង្រីកកម្មវិធីជួយអប់រំឲ្យនារីនៅក្នុងប្រទេសកម្ពុជានេះមន្ត្រីប្រទេសកូរ៉េខាងជើងនឹងជួបជាមួយអ្នកតំណាងនៃក្រុមហ៊ុនកូរ៉េខាងត្បូងនៅថ្ងៃពុធនេះក្នុងខណៈដែលមានចំនួនមួយអំពីប្រាក់បៀវត្សរ៍នៅក្នុងតំបន់ឧស្សាហកម្មរួមគ្នារវាងប្រទេសទាំងពីរក្រុងភ្យុងយ៉ាងបានព្យាយាមដំឡើងប្រាក់បៀវត្សរ៍ជាឯកតោភាគីឲ្យនយោជិតកូរ៉េខាងជើងនៅតំបន់ឧស្សាហកម្មកេសុងដែលស្ថិតនៅខាងជើងព្រំដែននៃប្រទេសទាំងពីរក្រុងសេអ៊ូលបានប្រឆាំងជំទាស់នឹងគម្រោងនេះដោយបាននិយាយថាផែនការបែបនេះត្រូវមានការព្រមព្រៀងគ្នារវាងភាគីទាំងពីរលោកជុងគីសុបនាយកក្រុមប្រឹក្សាពាណិជ្ជកម្មកូរ៉េខាងត្បូងនៅកេសុងបានថ្លែងថាលោកជឿថាចំនួននេះអាចដោះស្រាយបានតាមការចរចាគ្នា ភាគីទាំងពីរកំពុងជួបប្រជុំគ្នានៅទីក្រុងកេសង់អ្នកបំផ្ទុះគ្រាប់បែកអត្តឃាតម្នាក់នៅក្នុងរថយន្តបានធ្វើការវាយប្រហារទៅលើតំបន់មួយរបស់រដ្ឋាភិបាលនៅក្នុងខេត្តហិតម៉ាន់នៃប្រទេសអាហ្វហ្គានីស្ថានភាគខាងត្បូងបណ្ដាលឲ្យស្លាប់មនុស្សយ៉ាងតិច7នាក់និងធ្វើឲ្យរបួស41នាក់ទៀតនៅតំបន់ឡាស់ហ្គាហ្គានេះមានគេហដ្ឋានរបស់លោកអភិបាលខេត្តព្រមទាំងគេហដ្ឋានរបស់ប្រធានក្រុមប្រឹក្សាខេត្តផងអ្នកនាំពាក្យរដ្ឋាភិបាលខេត្តលោកអូម៉ាស្វាក់និងលោកអភិបាលក្រុងហាជីហ្វាទីហ៊ូឡាក៏បានត្រូវរងរបួសនៅក្នុងការវាយប្រហារនេះដែរពួកតាលីបង់បានទាមទារការទទួលខុសត្រូវក្នុងការវាយប្រហារនេះបន្ទាប់ពីកងទ័ពអាហ្វហ្គានីស្ថានបានធ្វើការវាយប្រហារមួយទៅលើក្រុមសកម្មប្រយុទ្ធនៅក្នុងខេត្តហែលម៉ាន់នេះនៅថ្ងៃពុធនេះរដ្ឋាភិបាលប្រទេសសង្ហបុរីបាននិយាយថាសុខភាពរបស់លោកនាយករដ្ឋមន្ត្រីទី1លីខ្វាន់យូមានភាពធ្ងន់ធ្ងររឹតតែខ្លាំងឡើងសេចក្តីថ្លែងមួយពីការិយាល័យលោកលីឈិនលួងដែលជាកូនប្រុសលោកនិងជានាយករដ្ឋមន្ត្រីបច្ចុប្បន្ននិយាយថាលោកនាយករដ្ឋមន្ត្រីលីខ្វាន់យូកំពុងនៅឈឺធ្ងន់ហើយនឹងត្រូវព្យាបាលនៅក្នុងបន្ទប់ថែទាំយ៉ាងដិតដល់ហៅ ICU លោកលីខ្វាន់យូត្រូវនាំយកទៅមន្ទីរពេទ្យកាលពីថ្ងៃទី5ខែកុម្ភៈដោយសារជំងឺរលាកសួតជាតម្ងន់ហើយបានដាក់បំពង់ខ្យល់ឲ្យជួយលោកដកដង្ហើមតាំងពីពេលនោះមកប៉ូលីសប្រទេសសេប៊ីបានឃាត់ខ្លួនជនសង្ស័យ7នាក់ពីបទជាប់ទាក់ទងនឹងការសម្លាប់រង្គាលនៅក្រុងស្រេប្រីនីកាកាលពីខែកក្កដាឆ្នាំ1995នៅក្នុងប្រទេសបូស្នីនៅពេលដែលពួកបរោះហើយនឹងក្មេងប្រុសមូស្លីមចំនួន 8,000 នាក់ត្រូវបានសម្លាប់ដោយពួកក្រុមយុទ្ធជនបូស្នីសេបសុភាចារបរោះម្នាក់នៅទីក្រុងបែលក្រាដបាននិយាយនៅថ្ងៃពុធនេះថាជនសង្ស័យទាំងនោះបានប្រព្រឹត្តឧក្រិដ្ឋកម្មសង្គ្រាមប្រឆាំងនឹងប្រជាពលរដ្ឋស៊ីវិលជនទាំងនេះត្រូវបានចោទប្រកាន់ដោយជាក់លាក់ថាមានទាក់ទិននៅក្នុងការសម្លាប់មនុស្ស 1,000 នាក់នៅឯឃ្លាំងផ្ទុកអីវ៉ាន់មួយនៅជាក្រុងសេប្រានីកានៅក្នុងឆ្នាំ2011ពួកសេបបានឃាត់ខ្លួនរ៉ាតកូម៉ាឡាឌិកមេដឹកនាំដែលទទួលខុសត្រូវចំពោះអំពើខុសឃើដ៏អាក្រក់បំផុតនៃសង្គ្រាមក្នុងប្រទេសបូស្នីនេះបច្ចុប្បន្ននេះគាត់កំពុងស្ថិតនៅទីក្រុងឡាអេដើម្បីធ្វើការជំនុំជម្រះកាត់ទោសនៅក្នុងឧក្រិដ្ឋកម្មអន្តរជាតិមួយ
នៅថ្ងៃទី18ខែមីនានេះគឺជាខួបលើកទី45ឆ្នាំនៃការធ្វើរដ្ឋប្រហារទម្លាក់សម្ដេចនរោត្តមសីហនុចេញពីអំណាចហើយកសាងរបបសាធារណរដ្ឋមួយដោយមានការជួយគាំទ្រពីសហរដ្ឋអាមេរិកនោះគឺជាថ្ងៃចាប់ផ្ដើមសង្គ្រាមស៊ីវិលរវាងប្រជាជាតិតែមួយនិងរហូតដល់មានការកាប់សម្លាប់ពលរដ្ឋខ្មែរអស់ជាច្រើនលាននាក់នៅពេលក្រោយមកលោកម៉ែនកឹមសេងនៅ VOA បានជួបសម្ភាសលោកស្រី Navie Eng Lancaster អ្នកនិពន្ធសៀវភៅប្រជាជាតិបែកបាក់អំពីទស្សនៈផ្ទាល់ខ្លួនរបស់លោកស្រីអំពីព្រឹត្តិការណ៍នោះសូមលោកអ្នកស្ដាប់បទសម្ភាសដូចតទៅនេះ
ថ្ងៃទី18ខែមីនានេះគឺជាខួបទី45ឆ្នាំនៃការធ្វើរដ្ឋប្រហារទម្លាក់សម្ដេចព្រះនរោត្តមសីហនុចេញពីតំណែងនិងប្រែក្លាយរាជាណាចក្រនិយមមួយនេះទៅជារបបសាធារណរដ្ឋលោកស្រី Navie Eng Lancaster អ្នកនិពន្ធសៀវភៅ A Nation to Ruin ឬប្រជាជាតិបែកបាក់បានសរសេររឿងស្ដីពីគ្រួសាររបស់លោកស្រីនិងព្រឹត្តិការណ៍ដែលបានកើតមានឡើងនៅពេលនោះលោកស្រីបានយល់ព្រមផ្ដល់បទសម្ភាសន៍ខ្លីពីបទពិសោធន៍នឹងទស្សនៈផ្ទាល់ខ្លួនតទៅនឹងព្រឹត្តិការណ៍ពេលនោះបាទសូមជម្រាបសួរលោកស្រី Navie Eng Lancaster
ជម្រាបសួរចា
ឆ្នាំនេះជាខួបលើកទី45ឆ្នាំនៃការធ្វើរដ្ឋប្រហារថ្ងៃទី18ខែមីនាដែលទម្លាក់សម្ដេចព្រះនរោត្តមសីហនុចេញពីតំណែងហើយបានប្រែក្លាយប្រទេសកម្ពុជាទៅជារបបសាធារណរដ្ឋតើលោកស្រីនៅចាំបានយ៉ាងណាខ្លះពីព្រឹត្តិការណ៍ពេលនោះបាទ
ចាខ្ញុំនៅចាំបានថាថ្ងៃនោះគឺជាថ្ងៃ18មីនាឆ្នាំ1970ខ្ញុំកំពុងរៀននៅថ្នាក់ជាមួយសិស្សដូចគ្នាក្នុងវិទ្យាល័យប្រយុកន្ធរពេលនោះមានការបោះបោពេញរាជធានីភ្នំពេញគឺក្រោយពេលសម្ដេចសីហនុចាក់ចេញទៅជាបាលជំងឺនៅប្រទេសបារាំងចានៅតាមដងផ្លូវធំធំនានាប្រជាពលរដ្ឋសិស្សនិស្សិតបញ្ញវន្តគ្រូបង្រៀនសាស្ត្រាចារ្យជាច្រើននាំគ្នាហែក្បួនកាន់បដាគ្រប់ដៃបញ្ជាក់ពីការផ្ដួលរំលំរបបរាជានិយម និងការលែងចង់បានរបបនេះទៀតខ្ញុំនៅចាំច្បាស់ទៀតថាអ្នកដែលនាំបំផាស់បំបោនេះគឺជាប្រជាជនសាមញ្ញដែលផុសពីទឹកចិត្តបរិសុទ្ធរបស់គេពុំមានការដឹកនាំញុះញង់ពីបកណាឡើយចា
៎បាទនោះគឺជាការចាប់ដើមនៃដំណើរការមួយដែលបានទាញទម្លាក់ប្រទេសកម្ពុជាចូលទៅក្នុងសង្គ្រាមជាច្រើនទសវត្សរ៍ប្រសិនបើសហរដ្ឋអាមេរិកមិនចូលរួមពាក់ព័ន្ធទេតើលោកសីគិតថាប្រទេសកម្ពុជាអាចគេចផុតពីព្រឹត្តិការណ៍សោកសៅទាំងនោះទេបាទ
ចានេះគឺជាគម្រោងនយោបាយរបស់ស្ដេចសៀននោះទេហើយយើងមិនអាចគិតស្មានថាទៅជាយ៉ាងណាឡើយប៉ុន្តែសហរដ្ឋអាមេរិកបានជួយជ្រោមជ្រែងវៀតណាមខាងត្បូងជាគម្រោងការដើម្បីជួយរបបសាធារណរដ្ឋខ្មែរឲ្យបានជោគជ័យដូចគ្នាព្រោះខ្មែរយើងនិងវៀតណាមខាងត្បូងជាប្រទេសជិតខាងគ្នាហើយវាមានផលប្រយោជន៍ដល់សហរដ្ឋអាមេរិកនៅតំបន់អាស៊ីអាគ្នេយ៍ផងដែរហើយបន្តមកទៀតខ្ញុំក៏យល់ថាបើគ្មានការជួយជ្រោមជ្រែងពីសហរដ្ឋអាមេរិកទេអ្នកដឹកនាំរបបសាធារណរដ្ឋខ្មែរក៏មិនអាចធ្វើបានដល់ថ្នាក់នេះដែរចំណែករឿងដែលធ្លាក់ដល់ខ្មែរក្រហមសម្លាប់មនុស្សខ្ញុំជឿថាជាអំពើប្រីស័យរបស់ថ្នាក់ដឹកនាំខ្មែរកុម្មុយនីសបំបត្តិពុសាសខ្ញុំក៏មិននឹកស្មានដល់ថ្នាក់នេះដែរចា
៎មានមជ្ឈដ្ឋានខ្លះបានស្ដីបន្ទោសអ្នកដែលសហការជាមួយសហរដ្ឋអាមេរិកក្នុងការទម្លាក់សម្ដេចព្រះនរោត្តមសីហនុតើលោកសីដឹងថាហេតុអ្វីបានជាពួកអស់លោកនឹងគេធ្វើអញ្ចឹងហើយតើពួកគាត់នឹងសមនឹងទទួលការស្ដីបន្ទោសទេបាទ
ចា៎ខ្ញុំមិនបន្ទោសទេចំពោះអ្នកដែលរួមគំនិតជាមួយសហរដ្ឋអាមេរិកពីព្រោះអ្នកទាំងនោះចង់រើបំរាស់ចេញពីរបបជិះជាន់គៀបសង្កត់របបរាជានិយមនិងបពុនិយមប្រជាជនមានការធុញទ្រាន់នឹងការលួនក្រាបចំពោះស្ដេចនិងរបបផ្ដាច់ការរបស់ស្ដេចអ្វីដែលប្រជាជនខ្មែរយើងធ្វើគឺដើម្បីចង់ឲ្យប្រទេសកម្ពុជាមានសេរីភាពមានសន្តិភាពនិងមានការលូតលាស់ចម្រើនជឿនលឿនទៅអនាគតដោយសហរដ្ឋអាមេរិកដែរចា
៎បាទយ៉ាងហោចណាស់មានក្របបែកសហរដ្ឋអាមេរិកនឹងចំនួន2កណ្ដោះសញ្ញា7លានតោនដែលបានទម្លាក់មកលើប្រទេសកម្ពុជាក្នុងអំឡុងពេលសង្គ្រាមហើយមានពលរដ្ឋខ្មែរជាច្រើននឹងបានស្លាប់បាត់បង់ជីវិតតើលោកសីគិតថាអ្វីដែលបានកើតមានឡើងនេះអាចនឹងសងទៅប្រជាពលរដ្ឋខ្មែរជាពិសេសអ្នកដែលបានស្លាប់បាត់បង់ក្រុមគ្រួសារនឹងយ៉ាងម៉េចដែរបាទ
ចាដូចជាប្រទេសអាមេរិកជួយវៀតណាមខាងត្បូងដូច្នេះដែរគេបានយកជនភៀសខ្លួនខ្មែរយើងចំនួនជាច្រើនចូលមកក្នុងប្រទេសគេព្រមទាំងទំនុកបម្រុងលុយកាក់មហូបមហាឆ្នាំពេទ្យនិងការសិក្សាដល់ជនភៀសខ្លួនខ្មែរយើងឲ្យមានជីវភាពខ្ពង់ខ្ពស់ភ្លឺថ្លាជាថ្មីឡើងវិញយ៉ាងណាមិញក្រៃពីការជួយដោះមីនដែលសល់ពីសង្គ្រាមនោះរបស់អង្គការសហជីវជាតិសហរដ្ឋអាមេរិកមិនដែលសារភាពពីការទម្លាក់គ្រាប់បែកនៅប្រទេសកម្ពុជាឡើយចា
៎បាទចុះតើយើងអាចដកស្រង់មេរៀនយ៉ាងម៉េចខ្លះពីព្រឹត្តិការណ៍ដែលបានកើតឡើងនៅប្រទេសកម្ពុជានេះបាទ
ចាចម្លើយរបស់ខ្ញុំក្នុងសំណួរនេះគឺអាចរកឃើញនៅសម្បត្តិរបស់ទ្រង់ស៊ីសវត្តស្រីមតៈសរសេរផ្ញើទៅស្ថានទូតសហរដ្ឋអាមេរិកមុនពេលខ្មែរក្រហមសម្លាប់គាត់នៅក្នុងសិភៅខ្ញុំទំព័រ224នេះគឺជាសារលិខិតរបស់មហាវីរៈបុរសខ្មែរក្លាហានមួយរូបដែលមិនព្រមចុះចាញ់របបកុម្មុយនីសឡើយចា
៎បាទសូមអរគុណលោកស្រីណាវីអ៊ុងឡង់ខាស្ទើច្រើនដែលបានផ្ដល់បទសម្ភាសន៍ដល់ VOA បាទសូមជម្រាបលាលោកស្រី
ចា៎ជាទីបញ្ចប់នេះខ្ញុំណាវីអ៊ុងឡង់ខាស្ទើសូមថ្លែងអំណរអរគុណយ៉ាងជ្រាលជ្រៅដល់លោកម៉ែនគឹមសេងតំណាងវិទ្យុ VOA ដែលលោកមានការចាប់អារម្មណ៍លើកយកសំណួរពីនាងខ្ញុំរឿងការកើតនៃរបបសាធារណរដ្ឋខ្មែរនៅថ្ងៃនេះសូមអរគុណចាស់ជំរាបលា
សួស្ដីលោកអ្នកស្ដាប់ជាទីមេត្រី VOA យើងខ្ញុំមានកម្មវិធី Hello VOA ពីរលើកក្នុងមួយសប្ដាហ៍គឺនៅថ្ងៃច័ន្ទនិងថ្ងៃព្រហស្បតិ៍យើងខ្ញុំមានភ្ញៀវពិសេសនិងអ្នកជំនាញការនានាពីបញ្ហាផ្សេងៗរួមមាននយោបាយសិទ្ធិមនុស្សការរំលោភដីធ្លីនិងបញ្ហាសុខភាពបើសិនជាលោកអ្នកចង់ចូលរួមសូមអញ្ជើញទូរស័ព្ទមកលេខ012 51 51 94ឬផ្ញើអ៊ីមែលមកកាន់ hellovoa@voanews.com លោកអ្នកថែមទាំងអាចផ្ញើសំណួរតាមទំព័រ Facebook ឺ facebook.com/voakhmai ហើយបើលោកអ្នកខកខានមិនបានស្ដាប់កម្មវិធី Hello VOA តាមការផ្សាយបន្តផ្ទាល់របស់យើងសូមអញ្ជើញទៅកាន់គេហទំព័ររបស់យើង khmae.voanews.com ហើយចុចលើពាក្យ Hello VOA ដែលស្ថិតនៅផ្នែកខាងក្រោមបំផុតដើម្បីស្ដាប់កម្មវិធីនេះឡើងវិញសូមអរគុណ
ថ្មីៗនេះគណៈរដ្ឋមន្ត្រីថៃបានអនុម័តគោលការណ៍ណែនាំឲ្យពលករពីប្រទេសកម្ពុជាលាវនិងភូមាបំពេញបែបបទនៃដំណើរការផ្ទៀងផ្ទាត់សញ្ជាតិបញ្ចប់ត្រឹមខែនេះដើម្បីបន្តធ្វើការរយៈពេល2ឆ្នាំទៀតបន្ទាប់ពីបានអនុញ្ញាតការងាររបស់ពួកគេផុតកំណត់ក្នុងខែមីនាឆ្នាំ2016អ្នកជំនាញនិយាយថាដំណើរការផ្ទៀងផ្ទាត់សញ្ជាតិនេះគឺបំរើផលប្រយោជន៍ខាងថវិកាដល់រដ្ឋាភិបាលថៃជាជាងសម្រួលដល់ការធ្វើចំណាកស្រុករបស់ពលករពីប្រទេសកម្ពុជាលាវនិងភូមានេះយោងតាមការវិភាគរបស់លោកយ៉ាណាវុធនាយកប្រតិបត្តិនៃអង្គការខារ៉ាំកម្ពុជាតទៅនេះសូមលោកអ្នកស្ដាប់ភាគទី1នៃបទសម្ភាសន៍រវាងលោកយ៉ាណាវុធនិងនាងតែនសុកសេនិតនៃ VOA ជុំវិញបញ្ហាចំណាកស្រុករបស់ពលករទៅប្រទេសថៃ
សូមជម្រាបសួរលោកយ៉ាណាវុធ
ជម្រាបសួរបាទ
ចា៎អរខ្ញុំសូមអរគុណដែលលោកបានផ្ដល់ពេលវេលាផ្ដល់បទសម្ភាសន៍តកតងជាមួយនឹងស្ថានភាពពលករខ្មែរដែលទៅធ្វើការនៅប្រទេសថៃថ្មីៗនេះគណៈរដ្ឋមន្ត្រីថៃបានអនុម័តគោលការណ៍ណែនាំដើម្បីអនុញ្ញាតឲ្យពលករមកពីប្រទេសកម្ពុជាប្រទេសឡាវហើយនិងប្រទេសភូមានឹងបំពេញបែបបទដើម្បីទទួលបានការផ្ទៀងផ្ទាត់សញ្ជាតិឲ្យចូលទៅធ្វើការនៅប្រទេសថៃនឹងដោយស្របច្បាប់ក្នុងឱកាសនេះនឹងខ្ញុំសូមអញ្ជើញឲ្យលោកផ្ដល់ព័ត៌មានតកតងជាមួយនឹងការអនុម័តគោលការណ៍នេះជូនលោកអ្នកស្ដាប់យើងបន្តិចចា
៎ខ្ញុំគិតថាវាមិនជារឿងអីផ្លៃទេដែលខ្ញុំបានឃ្លាំមើលនៅក្នុងបញ្ហានេះអ្វីដែលខ្ញុំគួរឲ្យចាប់អារម្មណ៍នោះគឺថាការដែលពជាពេលជាច្រើនសារមួយដងហើយមួយដងទៀតនេះគឺធ្វើឲ្យជំរុញឲ្យពលករយ៉ាង៣ប្រទេសនោះគឺថាចំណាក់ស្រុកចូលទៅក្នុងប្រទេសថៃយ៉ាងច្រើនជាពិសេសគឺទៅដោយខុសច្បាប់តាមរយៈមេខ្យល់ហើយដើម្បីរៀបចំចុះបញ្ជីបែបបទនៅទីនោះអញ្ចឹងខ្ញុំមើលឃើញថាអានេះប្រៀបដូចជាពលករនៅពេលដែលគាត់ទៅពីប្រទេសកំណើតរបស់ខ្លួនគឺគាត់អត់ការងារធ្វើហើយទៅពេលគាត់ទៅដល់នោះគាត់ត្រូវចំណាយពេលចំណាយវេលារបស់គាត់ប្រកាសបន្ថែមទៀត
ចា៎នឹងខ្ញុំចង់ដឹងថាតើគោលការណ៍ដែលទាមទារឲ្យពលករមកពីប្រទេសកម្ពុជាប្រទេសឡាវក៏ដូចជាមកពីភូមាដាក់បំពេញបែបបទដើម្បីទទួលបានអាការផ្ទៀងផ្ទាត់សញ្ជាតិឲ្យចូលធ្វើការនៅប្រទេសថៃនឹងគឺធ្វើឡើងក្នុងគោលបំណងអ្វីដែរ
តាមពិតពលករត្រូវឆ្លងទៅតាមរយៈនយោជកទាំងអស់បាទអ្នកខ្លះក៏ទៅតាមមានខ្ចោទៅដែលអាចរៀបចំលឿនបានមិនតែត្រូវចំណាយខ្ពស់ណាអញ្ចឹងខ្ញុំមើលឃើញទោះបីជាទៅតាមរយៈរូបភាពមានខ្ចោក្តីនយោជកក្តីគឺថាពលករនៅតែចំណាយខ្ពស់អញ្ចឹងទោះបីតម្លៃយើងឃើញថាការយកតម្លៃពីការបញ្ជាក់សញ្ជាតិហ្នឹងគឺដើម្បីចង់ដឹងថាតើពលករហ្នឹងជួយមកពីប្រទេសណាបាទហើយពលករដែលត្រូវដើម្បីបញ្ជាក់សញ្ជាតិបានថាអ្នកនៅជាសញ្ជាតិកម្ពុជាក្តីឡាវក្តីឬក៏ភូមាក្តីគឺត្រូវឲ្យមានការឆ្លងកាត់ការពិនិត្យសុខភាពទៀតទើបចេញបានអនុញ្ញាតឲ្យអញ្ចឹងខ្ញុំមើលនៅក្នុងគូការណែនាំណាដែលសុខភាពសាធារណៈដែលចេញនៅក្នុងខែមិថុនាឆ្នាំ2014ដោយរបបសុខភាពជាតិថៃនឹងឃើញគ្រាន់តែវីសាដែលយកពីពលករនឹងខាងពីពីថៃនឹងគឺ500បាតហើយនៅក្នុងនោះបូកទាំងការពាក្យសុំបានអនុញ្ញាតការងារ100បាតទៀតហើយនឹងតម្លៃវិកប្រមីតនឹងគឺបានការងារនឹង900បាតប៉ុន្តែប៉ុណ្ណឹងมันគ្រប់គ្រាន់ទេគឺថាពលករត្រូវតម្រូវឲ្យឆ្លងកាត់ការពិនិត្យសុខភាពសិនអញ្ចឹងបើសិនជាពលករមានជំងឺផ្សេងផ្សេងទៅតាមគោលនយោបាយកំណត់ដោយប្រទេសទទួលគឺគាត់អត់អាចធ្វើការបានទេហើយនៅក្នុងការពិនិត្យសុខភាពហ្នឹងយើងឃើញហើយគ្រាន់តែតម្លៃបានសុខភាពហ្នឹងគឺយកអស់2100បាតទៅហើយការពិនិត្យសុខភាពយកតម្លៃ500បាតទៀតបូកទាំងការធានារ៉ាប់រងសុខភាព1200បាតហើយនឹងតម្ងងសុំការពិនិត្យសុខភាពនឹង100បាតទៀតនេះអត់ទាន់អត់បញ្ចូលថ្លៃប៉ះពាល់ពីកាងកម្ពុជាផងបាទអញ្ច
ឹងយើងឃើញថាការដែលពលករឆ្លងកាត់ការបញ្ជាក់សញ្ជាតិខ្ញុំសម្រាប់ខ្ញុំមើលឃើញថាវាជារូបភាពមួយសម្រាប់ជាការប្រមូលលុយពីពលកររូបភាពកន្លងមកដែលយើងឃើញការបើកឲ្យមាន one stop shop តាមព្រំដែនហ្នឹងគឺថាបានជំរុញឲ្យមានពលករទៅដោយខុសច្បាប់ជាច្រើនទៅក្នុងប្រទេសថៃអញ្ចឹងការដែលទៅខុសច្បាប់នេះពលករត្រូវចំណាយលុយទាំងការបង់ឲ្យមានខ្ចោទាំងការហូបចុកការធ្វើដំណើរបាទរួមទាំងទៅដល់ប្រទេសថៃត្រូវរត់ការដើម្បីចុះបញ្ជីមានភាពស្របច្បាប់ពីព្រោះថាបើសិនជាគាត់មិនចូលទៅតាមលក្ខណៈអញ្ចឹងទេគាត់នឹងត្រូវបានគេចាប់បញ្ជូនត្រឡប់មកវិញ
ចា៎ឯតតងជាមួយនឹងការចំណាយរបស់ពលករដើម្បីទទួលបានបានអនុញ្ញាតឲ្យធ្វើការងារនៅប្រទេសថៃដែលមានទាមទារមានការចំណាយខ្ពស់ហើយដែលមួយផ្នែកទៅវាជំរុញឲ្យមានការទៅតតងជាមួយនឹងមេខ្យល់ហើយចូលទៅធ្វើការនៅប្រទេសថៃដែលកោះច្បាប់នេះថាតើស្ថាប័នរដ្ឋាភិបាលកម្ពុជាក៏ដូចជាស្ថាប័នពាក់ព័ន្ធនឹងគួរតែមានអនុសាសន៍អ្វីខ្លះដើម្បីជួយសម្រួលដល់លំហូរចូលលំហូរចេញនៃពលករខ្មែរទៅធ្វើការនៅប្រទេសថៃនេះលោក
ខ្ញុំយល់ថាចំណុចទី1បើសិនជាពលករកម្ពុជានៅតែហូរចេញរបៀបយ៉ាងនេះគឺចុងឆ្នាំ2015នៅពេលដែលអាស៊ានធ្វើសមរម្យកម្មសេដ្ឋកិច្ចកម្ពុជានឹងអាចបាត់បង់កម្លាំងពលកម្មដ៏ធំជាពិសេសនៅក្នុងផ្នែកវិស័យកសិកម្មតែម្ដងដែលជាសក្តានុពលដ៏ធំមួយសម្រាប់ប្រទេសកម្ពុជានៅក្នុងការអភិវឌ្ឍប្រទេសជាតិនឹងបាទចំណុចទី2កម្ពុជាគួរតែធ្វើវិសោធនកម្មឬក៏ពិនិត្យមើលឡើងវិញនៅអនុស្សរណៈយុវជនគ្នារវាងកម្ពុជានិងថៃណាមានន័យថាប្រសិនបើការបើកច្រកចិញ្ចោតែមួយដោយភាគីថៃមិនមានការចូលរួមដោយកម្ពុជាទេគឺមានន័យថាទាំងគោលនយោបាយរបស់កម្ពុជាទាំងអនុក្រឹត្យទាំងប្រកាសទាំង8ដែលបានចេញហ្នឹងគឺថាមិនអាចអនុវត្តឲ្យមានប្រសិទ្ធភាពបានទេបាទហើយវានឹងជំរុញឲ្យពលករយើងទៅដោយខុសច្បាប់ជាច្រើនគឺក៏ទៅតាមរយៈមេខ្យល់ហើយពលករអាចប្រឈមមុខទាំងការជួញដូរទាំងការកេងប្រវ័ញ្ចនៅក្នុងប្រទេសថៃហ្នឹងបាទហើយចំណុចមួយទៀតដើម្បីកាត់បន្ថយការធ្វើចំណាក់ស្រុកដោយមិនស្របច្បាប់ឬថាមិនមានឯកសារដែលនាំឲ្យពលករយើងរងគ្រោះហ្នឹងខ្ញុំគិតថាចំណុចមួយទៀតគឺគួរតែបង្កើនប្រាក់ឈ្នួលឲ្យបានខ្ពស់ជាងបច្ចុប្បន្ននេះបន្ថែមទៀតកាលណាប្រាក់ឈ្នួលសម្រាប់កម្មករយើងខ្ពស់ក៏អាចនឹងងាកពីការធ្វើចំណាក់ស្រុកដោយខុសច្បាប់ទៅកាន់ប្រទេសថៃហ្នឹងវិលមកធ្វើការងារនៅក្នុងប្រទេសកម្ពុជាយើងវិញបាទហើយមួយទៀតចំណុចមួយទៀតខ្ញុំគិតថាកម្ពុជាគួរតែដល់ពេលសម្រាប់ពិនិត្យមើលទៅលើដីទាំងឡាយណាដែលទុកចោលទំនេរបាទចាប់ដើមយកពុនហើយដីពលរដ្ឋទាំងឡាយណាដែលគាត់ក្រីក្រដែលមានបានក្រីក្របញ្ជាក់ថាទឹកជាក្រីក្រអញ្ចឹងមែនគឺគួរទៅមានការបែងចែកដីសម្បត្តិសង្គមណាដល់គាត់ដើម្បីធ្វើការបង្កបង្កើនផលហើយព្យាយាមបង្កើតការងារនៅក្នុងប្រទេសយើងឲ្យបានច្រើនតាមរយៈការតាក់ទាញអ្នកវិនិយោគិនពីក្រៅប្រទេសដល់បង្កើតទៅជាគោលនយោបាយឬក៏លក្ខខណ្ឌអំណោយផលទាំងឡាយដែលអាចឲ្យអ្នកវិនិយោគហ្នឹងងាកមករកស៊ីនៅក្នុងប្រទេសកម្ពុជាយើងដើម្បីព្យាយាមបង្កើតការងារឲ្យបានច្រើនសម្រាប់ប្រទេសកម្ពុជាយើងវិញ
ខ្ញុំជួលផ្ទះលោកអ្នកទើបតែបានស្ដាប់ភាគទី1នៃការវិភាគរបស់លោកយ៉ាណាវុធនាយកប្រតិបត្តិអង្គការខារ៉ាំកម្ពុជាជុំវិញបញ្ហាចំណាក់ស្រុករបស់ពលករខ្មែរទៅប្រទេសថៃសូមលោកអ្នករងចាំស្ដាប់ភាគទី2ដែលជាភាគបញ្ចប់នៅក្នុងកម្មវិធីផ្សាយរបស់យើងខ្ញុំនៅយប់ថ្ងៃព្រហស្បតិ៍ស្អែកនេះអរលោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកនេះពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍អំពីព្រឹត្តិការណ៍ថ្មីៗនៅប្រទេសកម្ពុជានិងនៅក្នុងពិភពលោកលោកដាប់តទៅនេះលោកកាយ៉ានសូមជូនព័ត៌មានអន្តរជាតិសង្ខេបសូមអញ្ជើញលោកកាយ៉ានចា
៎បាទសូមអរគុណអ្នកស្រីសារីតាលោកស្រី Michelle Obama ភរិយាលោកប្រធានាធិបតីសហរដ្ឋអាមេរិកបានអញ្ជើញទៅដល់ប្រទេសជប៉ុនហើយនៅក្នុងទស្សនកិច្ច3ថ្ងៃដែលមានគោលដៅសង្កត់ការចាប់ផ្ដើមកម្មវិធីដំបូងរបស់រដ្ឋបាលលោក Obama ដែលហៅថា Let Girls Learn ដើម្បីដំឡើងការអប់រំដល់នារីជាច្រើនលានអ្នកនៅពាសពេញពិភពលោកលោកស្រីអូបាម៉ាបានអញ្ជើញទៅដល់ក្រុងតូក្យូនៅល្ងាចថ្ងៃពុធនេះនៅថ្ងៃប្រហ័សលោកស្រីនឹងត្រូវជួបដាច់ដោយឡែកពីគ្នាជាមួយលោកនាយករដ្ឋមន្ត្រី Shinzo Abe ហើយនិងលោកស្រីភរិយា Aki នៅថ្ងៃសុក្រលោកស្រីអូបាម៉ានឹងអញ្ជើញចេញដំណើរទៅប្រទេសកម្ពុជាដែលជាប្រទេសដៃគូមួយក្នុងចំណោមប្រទេស11នៅក្នុងយុទ្ធនាការ Let Girls Learn លោកស្រី Michelle ជាភរិយាប្រធានាធិបតីសហរដ្ឋអាមេរិកកំពុងកាន់តំណែងទី1ដែលនឹងអញ្ជើញទៅទស្សនាប្រទេសកម្ពុជានៅប្រទេសនេះលោកស្រី Michelle នឹងជួបជាមួយសមាភិកីកម្ពុជារបស់លោកស្រីគឺលោកស្រីប៊ុនរ៉ានីហើយបំរុងនឹងជួបជាមួយនឹងក្រុមអ្នកស្ម័គ្រចិត្តអង្គការ Peace Corps សហរដ្ឋអាមេរិកដែលមុខជានឹងមានមុខនេតិដ៏សំខាន់នៅក្នុងការជួយពង្រីកកម្មវិធីអប់រំឲ្យដល់នារីនៃប្រទេសកម្ពុជាមនុស្ស8នាក់រួមមានជនបរទេសជាច្រើននាក់ត្រូវគេប្រហារជីវិតនៅក្នុងរដ្ឋធានីប្រទេសទូនីស៊ីណាយនឹងទស្សនកិច្ចិនមួយចំនួនទៀតត្រូវបានចាប់ជាចំណាប់ខ្មាំងនៅថ្ងៃពុធនេះនៅពេលដែលខ្មាំងកំភ្លើងធ្វើការវាយប្រហារទៅលើសារមន្ទីរដ៏ធំបំផុតរបស់ប្រទេសទូនីស៊ីរបាយការណ៍ព័ត៌មាននិយាយថាមានជនបរទេស7នាក់ហើយនឹងជនជាតិទូនីស៊ីម្នាក់បានស្លាប់នៅក្នុងការវាយប្រហារនេះទៅលើសារមន្ទីរឈ្មោះបាក់ដូដែលស្ថិតនៅក្នុងបរិវេណរដ្ឋសភារបស់ប្រទេសទូនីស៊ីដោយធ្វើប្រងើយកន្តើយនឹងការប្រឆាំងយ៉ាងខ្លាំងដែលកើនឡើងពីក្រុមសកម្មជនសិទ្ធិមនុស្សពួកអាញាធរប៉ាគីស្ថានបានប្រហារជីវិតបុរស9នាក់ដែលត្រូវជាប់ទោសប្រហារជីវិតនៅថ្ងៃពុធនេះដែលនាំឲ្យអ្នកទោសចំនួន48នាក់ត្រូវព្យួរកនៅពាសពេញប្រទេសចាប់តាំងពីរដ្ឋាភិបាលបានយកច្បាប់ប្រហារជីវិតមកអនុវត្តឡើងវិញកាលពីខែធ្នូក្រមមន្ត្រីនិយាយថាការសម្លាប់ដោយព្យួរកចុងក្រោយនេះបានធ្វើឡើងនៅក្នុងគុកក្នុងខេត្តពុនយ៉ាបខេត្តដែលមានប្រជាជនច្រើនបំផុតរបស់ប៉ាគីស្ថានអ្នកទោសទាំងនោះត្រូវផ្តន្ទាទោសអំពីបទឧក្រិដ្ឋមានរួមអំពើភេរវកម្មហើយនិងអំពើឃាតកម្មកាលពីថ្ងៃអង្គារម្សិលមិញអ្នកទោស12នាក់ត្រូវបានប្រហារជីវិតភាគច្រើននៅក្នុងខេត្តពុនយ៉ាបនេះក្នុងការប្រហារជីវិតដ៏ច្រើនបំផុតក្នុងថ្ងៃតែមួយចាប់តាំងពីរដ្ឋាភិបាលបានលុបចោលបំរាមលើទោសប្រហារជីវិតរួចមកលោកប្រធានាធិបតីប្រទេសសេរ៉ាលីអូនបានបញ្ដិញអនុប្រធានាធិបតីរបស់លោកចេញពីតំណែងគឺលោកសាមៀលសាមសាម៉ាណាដែលត្រូវបានដេញចេញពីគណៈបកគ្រប់គ្រងអំណាចកាលពីពេលថ្មីៗនេះអំពីបទចោទប្រកាន់ថាលោកកំពុងធ្វើការស៊ើបអង្កេតអំពើហិង្សាហើយនឹងចង់បង្កើតគណៈបកថ្មីមួយទៀតទីភ្នាក់ងារសេវាកម្មសម្ងាត់ Secret Service សហរដ្ឋអាមេរិកបានឲ្យដឹងថាលិខិតមួយច្បាប់ដែលបានចារដាក់ឈ្មោះឲ្យផ្ញើទៅសែតិវិមានបានយកទៅធ្វើតេស្តឃើញថាមានជាតិថ្នាំពុល Cyanide ដែលអាចសម្លាប់មនុស្សបាននៅក្នុងនោះមែន
កម្មវិធីផ្សាយរបស់ VOA សម្លេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែប៉ុណ្ណេះសូមលោកអ្នករងចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពស់22 41 49និង190ម៉ែត្រត្រូវនឹងកម្រិត13640 7260 6060និង1575 kHz ឬតាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរ khmer.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ် March 18ရက်ဗဟုနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မခင်ဗျူထွေးပါဒီနေ့ညအစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ကျူနီရှာမျိုးတော်ကပြရတဲ့အခုမှာဒီကနေ့သံတမန်သမားတွေရဲ့တိုက်ခိုက်မှုတွင်နိုင်ငံသားတွေပါဝင်လူ၈ယောက်သေဆုံးသွားပါတယ်။ကိုကန်တပ်ဖွဲ့တွေနဲ့တပ်ဖွဲ့တွေအတွင်းထိခိုက်သေဆုံးတဲ့တရုတ်လူမျိုးတွေအတွက်နင်းနာကြေးပေးဖို့မြန်မာဘက်ကကမ်းလှမ်းတဲ့အကြောင်းသတင်းတွေထွက်နေပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီတရုတ်မြန်မာနယ်စပ်ကိုကန်ဒေသတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့သေဆုံးတာအပါအဝင်ဒီထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်ထားပါလဲ။
ကျွန်တော်မနေ့ကဒီကျွန်တော်ဟိုနိုင်ငံရေးဝန်ထမ်းတွေတိကျတော့အဲ့လိုမျိုးကျွန်တော်ရောကြီးတာငွေပမာဏပဲကျွန်တော်တွေ့တာဖြစ်သေးဘူးပြ
။ပြန်ကြားရေးဝန်ကြီးဦးရထွတ်ပြောခဲ့တာပါဆက်သွယ်မိမြန်ချက်အပြည့်စုံကိုမကြခင်နားဆင်ရပါမယ်။တခါတနိုင်ငံလုံးအပြစ်ခက်ရက်စဲရေးစာချုပ်ချုပ်ဆိုနိုင်မှုအတွက်ဆွေးနွေးမှုတွေကနေဒီကနေ့ဘလို့ရလက်တွေထွက်ပေါ်ခဲ့တယ်ဆိုတာနဲ့ပြန်ကြားရေးဌာနကလွှတ်တော်မှာတင်သွင်းထားတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြမ်းကိုဒီကနေ့ဒီပြန်ရုပ်သိမ်းလိုက်တယ်ဆိုရက်အကြောင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကတလဲကြီးညာပေးကြပါမယ်ရှင
်။ကျူနီချာမျိုးတော်ကနာမည်ကျော်ပြရတဲ့တစ်ခုမှာဒီကနေ့တနက်သမားတွေရဲ့တက်ခိုက်မှုတွေနိုင်ငံသားတွေပါဝင်လူရှိရောက်တည်ဆုံးပြီးပြလိုက်လာသူတွေကိုတစားကန်ဖြစ်ဖမ်းဆီးထားပေမဲ့အရေးအတွက်အတိအကျတော့မသိရသေးပါဘူး။ဂျူနစ်မျိုးကလွတ်တော်ဝင်အတွင်းမှာရှိတဲ့ဘာလို့ပြလိုက်ကတိုက်ခိုက်မှုတွင်နိုင်ငံသား9ယောက်နဲ့ဂျူနီရှားနိုင်ငံသား2တည်ဆုံးခဲ့တယ်လို့လည်းသတင်းတွေကဖော်ပြနေတာပါ။ပြည်ထောင်ဝန်ကြီးဌာနပြောဝင်ရသူကတော့မောင်းမြန်တနက်ကန်ဆောင်ထားသူ2ယောက်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်ပြလိုက်ထဲမှာဧည့်သည်တရားလောက်ရှိနေတယ်လို့ပြောဆိုခဲ့တာပါ။တိုက်ခိုက်သူတွေကဘယ်သူလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဂျူနီရှားနိုင်ငံကရုံးမြစ်စညာသတင်းတွေမှာတော့အသက်ကြီးသူတွေနဲ့ကလေးငယ်ကဘာလက်ခီးသွားတွေလုံချုံရေးလက်နက်ကင်တွေအကာအဝယ်အောက်မှာထွက်ပြေးလွတ်မြောက်လာတဲ့ပုံတွေကိုတွေ့ရပါတယ်။လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ Spider Orisnisi ကတော့လွတ်တော်ရင်းကလူတွေကိုအရေးပေါ်ဘေးကင်းလုံခြုံရာပြောင်းရွှေ့ပေးနေတဲ့အကြောင်း Twitter Internet လူမှုကွန်ရက်ကတစဉ်ပြောဆိုခဲ့ပါတယ်။လွတ်တော်ထဲမှာတော့တရားရေးဌာနဝန်ကြီးတရားသူကြီးတွေနဲ့စစ်ပဆက်ရာအရာရှိတွေရှင်းနေကြပြီးအကြမ်းဖက်ဝါဒတပ်ဖြည့်ဆက်ရာဥပဒေချမ်းနဲ့ပတ်သက်လို့ဆွေးနွေးနေတယ်လို့လည်းပြောဆိုခဲ့တာပါ။လွတ်တော်ရင်းကလူတွေကတော့မကြောက်ကြဘူးဆိုပြီးတော့လည်းသူက Twitter ဆာမျက်နှာကနေပြောဆိုခဲ့ပါတယ်။
ဣသရေလတို့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူရဲ့လက်ရရင် Liquid Party အနိုင်ရခဲ့ပြီးတဲ့နောက်သရုတ်ထအကြိမ်တက်တန်းမှာသူဦးဆောင်တဲ့အစိုးရတက်ကိုရှေ့လာမဲ့နှစ်ပတ်သုံးပတ်အတွင်းဖွဲ့စည်းဖို့ရည်ရွယ်ထားတယ်လို့ဝန်ကြီးချုပ်ကဒီကနေ့ပဲပြောဆိုပါရတယ်။မဲအလုံးရည်တွက်ပြီးချိန်မှာတော့လွှတ်တော်နေရ120နဲ့နှစ်24နေရရခဲ့တဲ့အဓိကပြိုင်ပွဲဖြစ်တဲ့ Zionist Party ကို Liquid Party ကနေရ30နဲ့အသာရနေပါတယ်။ညွန်ပေါင်းအစိုးရဖွဲ့နိုင်မှုလွှတ်တော်မှာလိုအပ်တဲ့အမှတ်နေရ62နေရအတွက်ပါတီငယ်တွေနဲ့ဆွေးနွေးနေပြီလို့လည်းဝန်ကြီးချုပ်ရုံးကကြေညာချက်ထုတ်ပြန်ပါတယ်။တိုင်းပြည်လုံခြုံရေးစီးပွားရေးနဲ့လူမှုရေးအတွက်တာဝန်ယူဆောင်ရွက်နိုင်မဲ့ခေါင်းဆောင်မှုတရအမြန်ဆုံးပေါ်ပေါက်လာစေဖို့အတွက်ဣသရေလလူထုကမျှော်လင့်နေတယ်လို့လည်းကြေညာချက်မှာဝန်ကြီးချုပ်ကပြောပါတယ်။အလဲလက်သဘောထားရှိတဲ့ကူလာနူးပါတီကတော့ရွေးကောက်ပွဲမှာ10နေရာမှာအနိုင်ရခဲ့တဲ့အတွက်ညွန်ပေါင်းဆိုးအဖွဲ့စည်းနိုင်ရေးမှာအရေးကြီးတဲ့ပါတီတစ်ခုဖြစ်နေပါတယ်။ Zionist Party ခေါင်းဆောင် Isaac Herzog ကတော့ရွေးကောက်ပွဲမှာအရေးနှိမ့်ငယ်ကြောင်းအသိမှတ်ပြုလက်ခံခဲ့တယ်လို့ဝန်ကြီးချုပ်နန်တန်ယာဟူကလည်းတယ်လီဖုန်းကနေတဆင့်ချီကျူးစကားပြောကြားခဲ့တာပါ။သူ့ပါတီအနေနဲ့ Israel လူထုအတွက်တိုက်ခိုက်ပါတီဖြစ်နေဆက်လက်ရည်တည်သွားမှာဖြစ်တယ်လို့လည်းသတင်းတောက်တွေကိုပြောပါတယ်။ဥရောပသမဂ္ဂ EU နိုင်ငံခြားရေးအကြီးအကဲ Federica Mogherini ကတော့အပြန်အလှန်ကြိုးရှိစေမယ့်ဆက်ဆံရေးနဲ့ရှေ့လေပိုင်းငင်းချင်းလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးအစိုးရထက်နဲ့လက်တွဲပြီးဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်
။ Bosnia နိုင်ငံ Srebrenica မြို့မှာ1995ခုနှစ်ဇူလိုင်လတုန်းကစပ်တပ်ဖွဲ့တွေလက်ချက်နဲ့မွတ်စလင်အမျိုးသားနဲ့လူငယ်8000လောက်အစုလိုက်ပြုံးလဲတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်သူဖြစ်တန်ရရှိသူလူ9ဦးကိုဆာဗီယာရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရသူတွေဟာအယက်သားတွေပေါ်ဆီယာဆွေးမှုကျူးလွန်ခဲ့သူတွေဖြစ်ယုံကြည်ရကြောင်းတရားလူရှင်းတွေကဘက်ဂရိတ်မြို့တော်မှာဒီကနေ့ပဲပြောဆိုခဲ့တာပါဖမ်းဆီးခံရသူတွေဟာဆာဗီနီကာမြို့စုံကကိုယ်တော်တစ်ခုမှလူ1000ကျော်ကိုတပ်ဖြတ်မှုနဲ့ပတ်သက်တယ်လို့အတိအကျဆွဆွဲထားတာဖြစ်ပါတယ်။ဘော့စနီးယားစစ်ပွဲတွင်ရက်စက်ကြမ်းကြုတ်ဆုံးဖြစ်ပျက်တဲ့ပတ်သက်လို့တာဝန်ရှိသူဖြစ်ဆပ်ကောင်းဆောင်ရော့တိုမလာဖစ်ချ်ကိုတော့2011ခုနှစ်မှာပဲဖမ်းဆီးခဲ့ပြီးအခုခါနယ်သာလန်နိုင်ငံသားဟိတ်မျိုးက နိုင်ငံကရာဇဝတ်ခေါ်ယုံမှာရုံးတင်စစ်ဆေးခံရတာပါတန်ရရှိသူ9ယောက်ကိုဒီကနေ့ဖမ်းဆီးလိုက်တာဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာအရက်သားတွေတပ်ဖြတ်ခံခဲ့ရတဲ့အထက်အဆိုးအဆုံးကြုံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒါရဲ့ပတ်သက်သူတွေဖြစ်ဆွဆွဲဖမ်းဆီးတာပထမဆုံးဖြစ်တယ်လို့လည်း AP သတင်းတစ်ပုဒ်ကဖော်ပြပါတယ်
အီရတ်တပ်တွေနဲ့ပြည်သူစစ်တွေဟာအီရတ်မြောက်ပိုင်းအမ်မာလီမြို့မှာမနစ်ကစက်တင်ဘာလတဲ့ IS စစ်သွေးကြော်တွေကိုတိုက်ခတ်ရမှာနေအိမ်တွေနဲ့ဆိုင်းတွေကိုမိရှို့ဖျက်ဆီးပြီးဖောက်ထွင်းလူရဲမှုတွေလှုပ်ဆောင်ခဲ့တာတွေ့ရတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဖျက်ဆီးခံရသူတွေနဲ့မျက်မြင်သက်သေတွေကိုမေးမြန်းချက်တွေအပြင်ကောင်းကင်ကျွတ်ဓာတ်ပုံတွေကနေရတဲ့အချက်လက်တွေကိုကိုးကားပြီးဖော်ပြတဲ့ဒီအစီရင်ခံစာထဲမှာပြည်သူစစ်တွေဟာအဆောက်အဦတွေကိုမိရှုံမဖျက်ဆီးခင် TV တွေအဝတ်ထည်တွေနဲ့လက်စစ်ကြိုးတွေကိုအရင်ခိုးယူခဲ့တယ်လို့ဆိုပါတယ်အခုလိုလူဖျက်ဆီးမှုတွေကိုအမ်မာလီမြို့ဝင်းကျင်ကကြေးရွာပေါင်း48ရွာမှာလှုပ်ဆောင်ခဲ့တယ်လို့လည်းရေးပါတယ်အီရတ်တပ်နဲ့ပြည်သူစစ်တွေကတပ်ဖက်မှုလုပ်တာမျိုးမတွေ့ရပေမဲ့ဒီစစ်စင်ရေးအတွက်အမျိုးသား7ယောက်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်ဒါပြင်အီရတ်တပ်အနေနဲ့အခုလိုအရက်သားတွေကိုတိုက်ခိုက်ပြီးစစ်ဥပဒေချိုးဖောက်တာတွေနဲ့လူမဆန်တာတွေကိုလှုပ်ဆောင်နေမှဆိုရင် IS စစ်သွေးကြော်တွေကိုနှိမ်နှင်းရေးဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့လည်း Human Rights Watch အဖွဲ့အရှေ့လေပိုင်းနဲ့အာဖရိကမြောက်ပိုင်းဆိုင်ရာတာဝန်ခံ Joe Stock ကပြောပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคลโดมีเตอร์25กิโลเฮิรตซ์11965ไคลโดมีเตอร์32กิโลเฮิรตซ์9323ไคลโดมีเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมีเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่งเล่นปีนี่ว่าเลยครับเนี่ย
ยูอเมริกันตันမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုကန်တက်ဖွဲ့ရဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ရဲ့လေကြောင်းထိုးစစ်ကြောင်းလို့တရုတ်နိုင်ငံကဆွဆွထားတဲ့တိုက်ခိုက်မှုမှာထိခိုက်သေးဆုံးသူတွေအတွက်နစ်နာရေးပေးဖို့မြန်မာဘက်ကကမ်းလှမ်းခဲ့ကြောင်းတရုတ်နိုင်ငံကသတင်းတွေကဖော်ပြနေပါတယ်။မြန်မာနိုင်ငံနဲ့နေဆက်ချင်းတိစက်နေတဲ့ UNEP နဲ့ရင်းကကြံငင်းတစ်ခုတည်းကိုမြန်မာလက်တက်ကကျဲချခဲ့တဲ့ပုံတံကြောင့်ပြီးခဲ့တဲ့တောက်ချန်လေးကထိခိုက်သေးဆုံးခဲ့သူတွေရဲ့မိသားစုတွေကိုအမေရိကန်ဒေါ်လာ1000ကျော်နဲ့ညီမျှတဲ့တရုတ်ယွမ်ငွေ9000စီပေးဖို့မြန်မာစိုးရကိုယ်စားလှယ်တွေကကမ်းလှမ်းခဲ့ကြောင်းတရုတ်ကွန်မြူနတီပါတီရဲ့အားပေါ်သတင်းစာတစ်စောင်ဖြစ်တဲ့ Global Times ကဖော်ပြပါတယ်မြန်မာပြည်ချင်းအရေးဝန်ကြီးဦးရဲထွတ်ကတော့ဒီသတင်းကိုအတိမပြုနိုင်သေးဘူးလို့ VOE ကိုပြောပါတယ်လူ9ဦးသေဆုံးပြီး6ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ဖြစ်နဲ့ပတ်သက်လို့တရုတ်ဘူစီဦးစီးကော်မရှင်ဒုတိယဦးထဖန်ချန်လောင်းကလည်းမြန်မာကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးထိခိုက်နစ်နာခဲ့သူမိသားစုတွေကိုတောင်းပန်ဖို့နဲ့နစ်နာရေးပေးဖို့တောင်းဆိုခဲ့တဲ့အကြောင်းတရုတ်ကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာစစ်တပ်ကတော့ကိုကန်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုတာဝန်ယူခဲ့ရတဲ့တပ်မမှု3ကိုမလ9ရက်နေ့ကပဲတာဝန်ကဖယ်ရှားလိုက်ကြောင်းမြန်မာနိုင်ငံထဲမှာထုတ်ဝေတဲ့ Tomorrow သတင်းချန်နယ်ကဖော်ပြပါတယ်။ MNDAA ကိုကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတလားကျော်ကြာလာတဲ့အထိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီရက်ပိုင်းတွင်ပုံမပြင်းထန်လာနေတာပါ။အချိန်မြင့်လာနေတဲ့တိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေလည်းတိုးလာနေတယ်လို့နှစ်ဖက်စလုံးကပြောပေမဲ့ကိန်းနန်းအတိအကျကိုတော့တရားတည်ပြလို့မရပါဘူး။
ပါကစ္စတန်အနာဘိုင်းတွေဟာလူခွင့်လှုပ်ရှားသူတွေရဲ့ပြောဆိုချက်တွေကိုဂရုမစိုက်ဖဲတည်ထောင်ချက်မှခံထားရသူတွေက9ဦးကိုဒီကနေ့ကွပ်မြက်လိုက်ပါတယ်။ဒါဟာပါကစ္စတန်ဆိုတာတည်ထောင်ပေးတာကိုပြန်ပြီးကျင့်သုံးမှုဒီဇင်ဘာလနဲ့ဆက်လှုပ်ဆောင်ခဲ့ခြင်းကစပြီးနိုင်ငံတော်ဝန်တည်ထောင်ပေးခံရသူပေါင်း48ယောက်ရှိသွားပါပြီ။အခုနောက်ဆုံးကြိုးပေးကွပ်မြက်တာကိုပါကစ္စတန်နိုင်ငံကလူ့အထူးဆက်သက်ဆုံးပန်းချက်နယ်ကအချင်းတောင်တွေမှာလှုပ်ဆောင်ခဲ့တာပါ။ဒီကျင်းသားတွေဟာအချမ်းဖက်မှုနဲ့လူသတ်မှုအပါအဝင်ရာဇဝတ်ပြစ်မှုတွေကိုကျူးလွန်ခဲ့သူတွေဖြစ်ပါတယ်။မနေ့ကတော့12ဦးကိုကွပ်မြက်ခဲ့ပြီးဒါဟာတင်မချဖို့ဆင်ငံထတာကိုပြန်ရုပ်သိမ်းပြီးတဲ့နောက်ပိုင်းတရက်ထဲမှာအများဆုံးကွပ်မြက်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာ16ရက်နေ့မှာပေါ်ရှွာကျောင်းမှာတိုက်ခိုက်ခံပြီးကျောင်းသူကျောင်းသားကလေးပေါင်း134ယောက်နဲ့ဝန်ထမ်း16ယောက်အသက်ခံခဲ့ရပြီးတဲ့နောက်မှာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရက်ကတည်ထံပေးဖို့ပြန်လဲပြီးတော့ဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့တာလီဘန်တွေကကြေညာတယ်လို့အလားတူတိုက်ခိုက်မှုတွေထပ်ပြီးလှုပ်ဆောင်မယ်လို့လည်းကြေညာပါတယ်။အဲ့ဒီချင်းကဆက်ပြီးပါကစ္စတန်အစိုးရကလည်းအခုလိုတည်ထောင်ပေးတာကိုပြန်လဲပြတ်ထန်းတာပါဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြိုခွင်းရေးကိုတိုးမြှင့်လှုပ်ဆောင်ပါတယ်။ပါကစ္စတန်နိုင်ငံမှာတည်ထောင်ပြစ်ဒဏ်ချတာခံရသူပေါင်းက8000ကျော်လောက်ရှိမယ်လို့ခန့်မှန်းကြပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့တော်ကိုဒီကနေ့နှောင်းပိုင်းမဲ့ရောက်သွားတဲ့အမေရိကန်သမ္မတမီရှဲအိုဘားမားဟာသူ့ရဲ့သုံးရက်ကြာခီးစဉ်တွင်ကမ္ဘာတဝန်းကမိန့်ကလေးတွေပြင်ကြားနိုင်ရည်အစီအစဉ်တွေနဲ့ပတ်သက်လို့အလေးပေးဆောင်ရွက်သွားဖို့ရှိနေပါတယ်။အမေရိကန်သမ္မတကတော့မနေ့ပတ်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဝန်ကြီးချုပ်ကတော့အကီရိုနဲ့တရားစီတွေ့ဆုံမှာပါဂျပန်အေကရစ်ပြင်းနဲ့ မိဖုရားတို့နဲ့လည်းတွေ့ဆုံမှုစီစဉ်ထားပြီးတောက်ချန်နေမှာတော့ကဘာလဲခီးသွားတဲ့ကြာရေပန်းစားတဲ့ကျိုတိုမြို့ကိုခီးဆက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ထက်သမရဘရက်ကိုဝါမှဂျပန်နိုင်ငံကိုသွားချိန်မှာမလိုက်ပါဖြစ်ခဲ့တဲ့အတွက်အခုခီးစဉ်ကိုစီစဉ်တာလို့လည်းအများကမြင်နေကြတာပါ။သမရအင်ဗျူရောကတော့ Let Girls Learn ဆိုတဲ့မင်းကလေးတွေပညာသင်ကြားနိုင်ရေးအမေရိကန်နဲ့ဂျပန်အကြားပူးတွဲစီစဉ်တဲ့ကိုသမရကတော့မီရှဲကကြီးညာမယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီစီစဉ်မှာတော့ကျောင်းတက်ခွင့်မရတဲ့ကမ္ဘာတဝန်းကမင်းကလေး62တန်းပညာသင်ကြားနိုင်အောင်အကူအညီပေးဖို့ရည်ရွယ်ထားတာပါ။အခုပညာသင်ကြားရေးအစီအစဉ်မှာထည့်သွင်းထားတဲ့17နိုင်ငံတွေကတခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကိုလည်းအမေရိကန်သမ္မတကတော့တောက်ချန်နေခီးဆက်မှာဖြစ်ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ကတော့ဘန်ဒူရန်နီနဲ့တွေ့ဆုံမှာဖြစ်တယ်လို့မင်းကလေးတွေပညာသင်ကြားနိုင်ရေးကူညီဆောင်ရွက်ပေးနေတဲ့အမေရိကန်ငြိမ်းချမ်းရေးစစ်တမန်အဖွဲ့ကစေနာဝန်ထမ်းတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ Wall Street Journal စာသောင်းမှာဒီသတင်းပတ်ထည်သဘောထားအမြင်ဆောင်မှာတော့ကျောင်းမတက်နိုင်တဲ့မင်းကလေး62တန်းရှိနေတာလူအရင်းမြစ်တွေကိုဖြုံးတိရရောက်တဲ့ကြေကွဲစရာဖြစ်ရဖြစ်ထင်းဟပြတ်သားနေတဲ့အကြောင်းအမေရိကန်သမ္မတကတော်ကရေးသားခဲ့တာပါ။ဒီလိုပဲလူလူချမ်းမရေးအတွက်စိန်ခေါ်မှုတိုင်းပြည်ရဲ့စီးပွားရေးနဲ့ကမ္ဘာကြီးတာယာဝါပြောရေးကိုထိခိုက်စေမှုအမေရိကန်ပါဝင်ကမ္ဘာလူညွန်ရေးကိုချင်းချမှုတိရလည်းဖြစ်တယ်ဆိုပြီးရေးသားဖော်ပြထားပါတယ်။
ပြီးခဲ့တဲ့သတင်းပတ်တုန်းကအားပြင်းမုန်တိုင်းတန်ခံခဲ့ရတဲ့ဝေးလံခေါင်ဖျားဒေသတစ်ခုဖြစ်တဲ့တောင်ပစိဖိတ်ကျွန်းနိုင်ငံဗနောတုအတွက်ကင်ဆယ်ကူညီလှုပ်တာတွေဟာအရေးပေါ်ကူညီပစ္စည်းတွေကိုအမြန်ပေးပို့နေကြပါတယ်။တောက်ကြံနဲ့ဆိုက်ကလုန်းမုန်တိုင်းပန်တိုက်ခိုက်ခဲ့ပြီးချိန်ကစပြီးဆိုးဝါးတဲ့ရာသီဥတုနဲ့ဆက်သွေးအခက်ခဲတွေကြောင့်ကင်ဆယ်ကူညီပစ္စည်းတွေပို့ပေးဖို့အတွက်အခက်ခဲတွေတွေ့နေတယ်လို့အာနာမန်တွေဟာလည်းမုန်တိုင်းတန်ကြောင့်ပျက်စီးမှုအတိုင်းအတာဘယ်လောက်ရှိနေလဲဆိုတာကိုသိအောင်လုပ်ဖို့ခက်ခဲနေပါတယ်။ဗိုလ်တပူးနေမှာတော့မုန်တိုင်းတန်အပြင်းထန်ဆုံးခံခဲ့ရတဲ့တန်ကျွန်းပါဝင်ဝေးလံခေါင်ဖျားဒေတာတွေကိုအခုပစ္စည်းတွေစပြီးရောက်သွားပြီလို့နိုင်ငံတကာကြက်ချင်နေတဲ့လာချမ်းနေအဖွဲ့ရဲ့ Pacific ယုံအကြီးကဲကပြောပါတယ်အခုချိန်ထိတေဆုံးသူ12ဦးရှိနေပြီဖြစ်ပြီးတေဆုံးသူအရေအတွက်ဒီတဲ့တိုးလာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောပါတယ်ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူပေါင်းက 3,300 ကျော်ရှိနေပါတယ်ဒေတာကန်တချို့ကအခုဆိုရင်အန်ဒီယန်ရှိတဲ့စားရည်တွေကိုတောက်သုံးနေရတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်
The Voice of America, VOA. မက်စလာ၁၈ရက်ပုဂ္ဂလညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မြတ်သက်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလက်တင်ပြပေးပါမယ်။အရင်ဆုံးအနေနဲ့တရုတ်မြန်မာနယ်စပ်ကိုကန့်ဒေသတိုက်ပွဲတွေနဲ့ဆိုင်တဲ့သတင်းကိုပြောပြပေးချင်ပါတယ်။ကိုကန့်ဒေသစီရေးပရိပခါကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်နိုင်ငံတဲကိုလက်နက်ကြီးကြီးကျရောက်ခဲ့ပြီးတော့တရုတ်နိုင်ငံသား၅ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာတေဆုံးသူတရုတ်နိုင်ငံသားတွေရဲ့မိသားစုတွေကိုအမေရိကန်ဒေါ်လာ11,000ကျော်ညီများတဲ့တရုတ်ယွမ်ငွေ9,000ယော်ပေးဖို့မြန်မာဘက်ကကန့်လန့်အဆိုပြုထားတယ်ဆိုပြီးတော့တရုတ်နိုင်ငံပိုင် Global Times သတင်းစာမှာဒီကနေ့ဖော်ပြပါဗျ။တချိန်တည်းမှာပဲဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဒီမြန်မာဘက်ကဖြစ်ရပ်မှန်ကိုစုံစမ်းပြီးတာဝန်ရှိသူတွေကိုအရေးယူဖို့နဲ့တေဆုံးထိခိုက်မှုတွေအတွက်တောင်းပန်ပေးဖို့ကိုလည်းတရုတ်စစ်ကော်မရှင်ဒူဥက္ကဋ္ဌကမြန်မာကာကွယ်ရေးဦးစီးချုပ်ဒီဗိုလ်ချုပ်မူကြီးမင်းအောင်လိုက်ကိုတယ်လီဖုန်းကနေတဆင့်ပြောခဲ့တယ်လို့တရုတ်စစ်ဘက်ပြောခွင့်ရသူကပြောပါတယ်။မြန်မာဘက်ကယောကြည်ပေးမယ်ဆိုတဲ့ဒီအဆိုပြုထားတဲ့ကိစ္စကိုမြန်မာအစိုးရပြောခွင့်ရသူပြည်ကြားရေးဝန်ကြီးဦးရထွတ်ကအတည်ပြုပါဘူး။မြန်မာအစိုးရအနေနဲ့ဒီဖြစ်ရပ်ကိုတရုတ်အာဏာပိုင်တွေနဲ့ပေါင်းပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ VOA ကိုတုံ့ပြန်ပါတယ်။ VOA ကဥပဒေကနေပြီးတော့ဒီဦးရထွတ်ကိုဆက်သွယ်ပြီးမြန်တဲ့အခါမှာဒီဖြစ်ရပ်နဲ့ပတ်သက်လို့တစ်ဖက်တကယ်ကြားရေးဌာနတွေညှိနှိုင်းနေတုန်းပဲလို့ပြောသွားပါတယ်။
ဟုတ်ကဲ့ဦးရထဒီတရုတ်ဟိုဘက်ကနေပြီးတော့ဟုတ်ကဲ့မြန်မာအစိုးရကိုလေဒီဖြစ်ခဲ့တဲ့ပြဿနာအတွက်ဒီတေဆုံးခဲ့သူတွေရဲ့မိသားစုတွေကိုတောင်းပန်ပေးဖို့ပေါ့နော်စနေနေ့ကနေပြီးတော့ဟိုတရုတ်စစ်ကောင်မရှင်ကပြောထားတဲ့ကိစ္စလေ
အဲ့ဒါကျွန်တော်တို့ကလောလောဆယ်ဟိုနိုင်ငံသားရေးဝန်ကြီးဌာနနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆွေးနွေးနေတယ်ပဲရှိသေးတယ်ကသိစိတ်ချက်တွေကျွန်တော်မသိရသေးဘူးနောက်တစ်ခုကဟိုမြေပြင်မှာကြားတဲ့နေရာကိုသွားကြည့်ကြတော့ဒီမျိုးစားကိုကျွန်တော်တို့ခွဲရနေတယ်ဘာလို့လဲဆိုတော့ဒီစားဒီမှဖြစ်တဲ့ကျတော့ကိုယ်ကဒီထုတ်ကြားခြင်းအတွက်လုံးနှစ်ဖက်ကြားတူမဖြစ်အောင်ဆိုတဲ့ဖြစ်နိုင်တယ်ဆိုတဲ့အလားအလာလေးရှိတယ်။အဲ့တော့သွားစစ်နေရတယ်။လက်ရှိချိန်တော့အဲ့လောက်ပဲကျွန်တော်သိသေးတယ
်။ဟုတ်ကဲ့ Global Times မှာတော့ဟိုဟာလေပါတာတစ်ခုကမြန်မာအစိုးရဘက်ကနေပြီးတော့ဗောနော်ဒီရော်ကြီးပေးဖို့အတွက်အတိအကျဒေါ်လာ11,000ကျော်လောက်ဗောနော်ကန့်လန့်လာတယ်ဆိုပြီးတော့ဒီနိစက်တဲ့ဒီဆွေးနွေးသွားတဲ့လူတယောက်ကိုကိုးကားပြီးတော့ပြောရတာတွေ့ရတယ်ဟုတ်ကဲ့အဲ့ဒါကောဘယ်လိုအနေထားရှိလဲမသိ
ဘူးကျွန်တော်မနေ့ကအခုကျွန်တော်ဟိုနိုင်ငံရေးဝန်ကြီးဌာနကြီးတည်ထားတော့အဲ့လိုမျိုးကျွန်တော်ရောကြီးငွေပမာဏပဲကျွန်တော်ဆွေးနွေးတာမရှိသေးဘူးဗ
ျဒီတယောက်ဆွေးရဘက်ကနေပြီးတော့အခုလိုမျိုးဒီအဲတောင်းပန်ဖို့ပေါ့နော်ပြောလာတဲ့အပေါ်မှာရှေ့မှာရောဒီ တွေ့ရှိချက်တွေပေါ်မူတည်ပြီးတော့ဘယ်လိုမျိုးဖြေရှင်းသွားဖို့စဉ်းစားထားလဲမသိ
ဘူး။အဲဒီကိစ္စကတော့ဗျာနိုင်ငံတိုင်းနိုင်ငံတော်ကခုကစွန့်သွေးပြည်စည်းကိစ္စဖြစ်တယ်။နောက်တော့ရလာတည်လဲကျွန်တော်တို့ဟိုစစ်စစ်လို့ရှိချက်တွေပါလို့လဲကျွန်တော်မသိရသေးဘူး။အခုချိန်မှာတော့ကျွန်တော်တို့ချိုးတင်ပြီးတော့မချက်မပေးနိုင်သေးဘူးခင်ဗျာ။အဲ့ဒါလေးကိုနားလည်ပေးသေးချင်ပါ
ကိုခဲ့ဒေသအခြေအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကိုခဲ့သဘုံအဖွဲ့ဟာလောက်ကင်မျိုးအနီးအထီးချိတက်လာချိန်မှာမြန်မာစစ်ကြောင်းတွေနဲ့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကိုကန့်အဖွဲ့ထိချုပ်ထားတဲ့တာဝန်တွေကိုစစ်တပ်ကလေကြောင်းကနေပြီးတော့ပြစ်ကူယူပြီးတော့ဒီတိုက်ခိုက်ရှင်းလင်းမှုတွေလုပ်ခဲ့တယ်လို့ဖော်ပြပါတယ်တိုက်ပွဲတွေကြောင့်မြန်မာစစ်တပ်ကအရာရှိတဦးနဲ့စစ်သည်73ဦးကြဆုံးပြီးစစ်သည်28ဦးဒဏ်ရာရခဲ့တယ်လို့လည်းဖော်ပြပါတယ်ကိုကတက်ဖွဲ့ပြောခဲ့ရသူဥထွမြက်လေးကတော့လောက်ကိုင်အရှိချမ်းမှာသူတို့တက်ဖွဲ့ဝင်တွေကိုမြမအစိုးရဘက်ကပြင်းပြထန်ထန်ထိုးစစ်ဆင်နေတာမှာဒီမြမဘက်ကစစ်သည်90ကျော်တိုက်ဆုံဝယ်ရှိတယ်လို့ VOA ကိုပြောထားပါတယ်။ဒါပြင်မြမအစိုးရတက်ဖွဲ့ကကိုကတက်ဖွဲ့အပေါ်နိုင်ငံခြားကျူးကျော်စစ်သဘောထားပြီးတော့စစ်စစ်တိုက်ခိုက်နေတဲ့အပေါ်ဥထွမြက်လေးကဝေဖန်ပါတယ်။ကိုကလူမျိုးတွေဟာဖွဲ့စည်းပုံအရာတိုင်းရင်းသားလူမျိုးစုဝေဖြစ်ပြီးအခုဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံရေးနည်းအရဖြေရှင်းလိုတယ်လို့လည်းပြောပါတယ်။တဖက်တရုတ်နိုင်ငံဘက်ကမှတော့တရုတ်စစ်တပ်ကနေစီးရေးအခြေအနေတွေကိုစောင့်ကြည့်နေပြီးမြန်မာဘက်ကစစ်လေရင်တွေဟာနေကြာအနီးပြတ်တမ်းသွားလာမှုတွေမရှိဘူးလို့တရုတ်သတင်းတွေမှာဖော်ပြပါဗျ။တရုတ်ဘက်ကဘုံကြပြီးတရုတ်နိုင်ငံသားတွေတိုက်ဆုံခဲ့တဲ့ဖြစ်ရနောက်ပိုင်းမြန်မာဘက်ကလေကြောင်းစစ်ဆင်မှုတွေရပ်သွားတယ်လို့ကိုကဘက်ကပြောပါဗျ။ဒါပေမဲ့မြန်မာဘက်ကနေကိုကတပ်ဖွဲ့တွေကိုစစ်ဆေးရမှာဒီကနေ့ပြန်ပြီးတော့လေကြောင်းစစ်ဆင်မှုတွေပြန်လုပ်နေတယ်ဆိုတာကိုတော့မြန်မာကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်အရာသိရပါဗျရှင်။
ရှိမှာပြန်ကိုကန့်စီပြပခကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်ကတရုတ်ပိုင်နယ်ထဲကိုဘုံစံကျရောက်ပြီးတော့တရုတ်နိုင်ငံသား၅ဦးတိဆုံခဲ့တဲ့ဖြစ်ရပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်မှုတွေမြန်မာဘက်ကရင်ဆိုင်လာပါတယ်။တစ်ချိန်လုံးကတရုတ်နိုင်ငံနဲ့နီးစပ်ခဲ့တဲ့မြန်မာစစ်စုရဟာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပြီးတဲ့နောက်အခြားအနောက်နိုင်ငံတွေနဲ့ဒီနီးစပ်ဆက်ထိဆက်ဆက်ဆံမှုတွေရှိလာတာကြောင့်တရုတ်နဲ့မြန်မာဆက်ဆံရေးအပေါ်မှာအများကစိတ်ဝင်စားမှုတွေရှိခဲ့ပါတယ်။ခုဒီကိုကန့်ပြိပခကြောင့်တရုတ်မြန်မာဆက်ဆံရေးကိုရောဘလောက်ထိသက်ရောက်မှုရှိလာနိုင်မလဲဒီလာမယ့်စနေညပိုင်းဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမိများလူတွေတို့ရှင်တွေအနေနဲ့ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာမိများလူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923829994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ
်တော်ရရှင်တွေချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုကတော့ဒီတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးပြောပြပါအောင်မယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုတွေရက်စဲရေးစာချုပ် NCA အတွက်ခုနှစ်ကြိမ်မြောက်ညှိနှိုင်းဆွေးနွေးပွဲဒုတိယမြောက်နေ့မှာတပ်ပိုင်းဆိုင်ရာလုပ်ငန်းစဉ်တွေကိုအသေးစိတ်ဆွေးနွေးပေမဲ့တိကျတဲ့အဖြစ်ရလဒ်တွေမထွက်ပေါ်ခဲ့သလိုဆွေးနွေးပွဲဟာလည်းအပြစ်သက်ဆုံးဖြတ်ချက်တွေချမှတ်နိုင်ခဲ့ခြင်းမရှိသေးပါဘူးဒီမကြခင်မှာပဲတတိယအကြိမ်တိုင်းဒေသညီလာခံကျင်းပဖို့လည်းရှိနေတယ်ဆိုပြီးတော့တိုင်းဒေသတွေကတော့ပြောပါတယ်ဒီအကြောင်းကိုတော့ view မြန်မာပိုင်းကမတ်မီခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT တို့ရဲ့ဒုတိယမြောက်နေ့ဆွေးနွေးပွဲမှာတော့တပ်ပိုင်းဆိုင်ရာညှိနှိုင်းမှုတွေလှုပ်ဆောင်ခဲ့ပေမဲ့တိကျတဲ့အဖြေမထွက်ခဲ့ဘူးလို့တိုင်းရင်းသားတွေကပြောပါတယ်ဆွေးနွေးမှုနဲ့ပတ်သက်ပြီးတနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ကဒေါက်တာဆလိုင်းလျံမုံစာခေါင်ကတော့ခုလိုပြောပါတယ
် Code of Conduct နဲ့ JMC မှာထုတ်ထားတဲ့ဟာတချို့ကိုပြန်ထည့်တယ်ချုပ်ချက်တွေချက်ချင်းသဘောတူတယ်တချို့ချက်တွေကိုကျွန်တော်တို့ခင်းနေချင်းယူပြီးတော့ဆွေးနွေးဖို့တပိုင်းဆိုင်ရာကိစ္စအဲ့တပိုင်းဆိုင်ရာကိစ္စမှာတချို့ချက်တွေကဟိုဘက်ကုန်လေဆိုတော့အခြေခံပြမချက်တွေလိုမျိုးဖြစ်တယ
်တိုင်းရင်းသားတွေဘက်ကအရင်ဆွေးနွေးပွဲတွေမှာဆုံးဖြတ်ထားခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရက်စဲရေးစာချုပ် NCA လက်မှတ်ထိုးပြီးတလအကြာမှလှုပ်ဆောင်မဲ့တက်နေရာချထားရေးစစ်တီတော်ကျင့်ဝတ်စတဲ့အချက်တွေတဲကအချို့အချက်တွေကိုတနိုင်ငံလုံးပြစ်ခတ်ရက်စဲရေးစာချုပ် NCA မှာပြန်လည်ထည့်သွင်းဖို့တင်ပြတောင်းဆိုထားတယ်လို့တိုင်းရင်းသားတွေဘက်ကပြောဆိုခဲ့ပါတယ်။တိုင်းသားတွေဘက်ကဘလို့အချက်တွေပြန်လည်ထည့်သွင်းဖို့တင်ပြတောင်းဆိုထားတယ်လဲဆိုတာကိုတော့နှစ်ဖက်စလုံးကထုတ်ဖော်ပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်။ဆွေးနွေးပွဲတွေမှာတပိုင်းဆိုင်ရာဘက်ကတတိကြီးကြီးထားလှုပ်ဆောင်ခဲ့ပေမဲ့လိုက်ရောမှုတွေရှိတယ်လို့တနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ကဥက္ကွန်ဥက္ကာကအခုလိုပြောပါတယ်။
အဲဒါတော့ပြောလို့မရသေးဘူးအချက်တချို့တော့ပြန်ရောက်တာပေါ့တချို့ကြတော့ဒီဒီ guideline policy နဲ့ဆိုင်တဲ့ဟာတွေကြတော့ FDA နဲ့ပြန်ရောက်တာပေါ့နော်တချို့အာဒီလက်တွေ့ counter for နေရာမှာအလောက်အမအပိသိတွေကြတော့ကျွန်တော်တို့လက်မှတ်ထိုးပြီး14ရက်ဆိုပြီးတော့တလကြာမှာတိုင်ပင်ကတော့လောက်ပါမှာသူတို့ဘက်ကလည်းပဋိကြီးစွာတော့ထားတာပေါ့
လက်ရှိမှာတနေရာချထားရေးဆွေးနွေးမှုဟာမပြည့်ပြတ်သေးတဲ့အတွက်မနက်ဖြန်မှာဆက်လက်ဆွေးနွေးသွားဖို့ရှိတယ်လို့နှစ်ဖက်စလုံးကပြောဆိုထားပါတယ်။ဒီတစ်ခေါက်ဆွေးနွေးမှုအတွက်တိုင်းရင်းသားညီလာခံတရက်ကိုထပ်မံခေါ်ယူဖို့ရှိပြီးခေါ်ယူမဲ့ညီလာခံမှာတက်ရောက်လာမဲ့ထိပ်သီးကောင်းဆောင်ပိုင်းကလက်ခံပြီးမှသာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုလက်မှတ်ထိုးသွားမှာဖြစ်ပါတယ်။တိုင်းရင်းသားတွေနီးတူအစိုးရပိုင်းကလည်းအစဉ်စဉ်တင်ပြပြီးလက်ခံသဘောတူမှနှစ်ဖက်လက်မှတ်ထိုးသွားမှာဖြစ်ပါတယ်ရှင်
။ဒါတော့မမေခါသတင်းပေးပို့ခဲ့တာပါ။အခုကြည့်မီဒီယာဥပဒေချက်တစ်ခုနဲ့ပတ်သက်ပြီးတော့လည်းပြောပြပေးချင်ပါတယ်။ပြည်ချားရေးဝန်ကြီးဌာနကလွှတ်တော်ကိုအဆိုပြုခဲ့တဲ့အများပြည်သူဝန်ဆောင်မှုဥပဒေမီဒီယာဥပဒေချက်ကိုဒီပြန်လည်ပြင်ဆင်ရေးဆွဲဖို့ဆိုပြီးတော့လွှတ်တော်မှာပြည်ချားရေးဝန်ကြီးဌာနကပဲပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဒီမူကျန်းရုပ်သိမ်းလိုက်တဲ့အပေါ်မှာကြိုးစိုးသူတွေလည်းရှိပါတယ်ဒီကြောင့်ဆက်သွယ်မေးမြန်းထားတဲ့အမေအေးမကအပြည့်စုံပြောပြပါအောင်မယ်ရှင
်တနည်းကြော်ကြာဥပဒေချမ်းအဖြစ်လွှတ်တော်မှာတင်သွင်းထားတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းကိုပြည်သူတွေရဲ့ဝေဖန်ချက်တွေအပါအဝင်အချက်၃ချက်အရပြန်လည်သုံးသပ်နိုင်ဖို့အတွက်လွှတ်တော်ကနေပြန်ရုပ်သိမ်းခဲ့တာဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုပြောပါတယ
်ပြန်လည်သုံးသပ်ပြီးသူပြန်ခဲ့တာပါပထမချက်ကတော့ဒီဥပဒေချမ်းတင်ထားပြီးတနည်းကြော်ကာလအတွင်းမှာရရှိလာတဲ့ပြည်သူတွေရဲ့ဝေဖန်အကြံပြုချက်တွေဒါမျိုးပြန်ပြီးတော့ထည့်သွင်းစဉ်းစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဒုတိယချက်ကတော့တစ်နှစ်တွင်းမှာမီဒီယာရဲ့သူပြင်ပြောင်းလဲတဲ့အခြေအနေတွေကြာကျွန်တော်တို့ဒီဟာဒီဥပဒေကိုပြန်လည်သုံးသပ်ဖို့လိုပြီလို့ကျွန်တော်မြင်ပါတယ်တတိယချက်ကတော့ဒီရှိမှတင်ထားပြီးတော့မြို့သားသွတ်တော်ကအတည်ပြုတော့ပြည်သူတော်ပေးပို့ထားတဲ့ရုပ်မြင်သံကြားနဲ့အသံလွှင့်ညှိဆိုင်ရာဥပဒေအဲဒီဥပဒေမှာပါတဲ့ချက်တွေကအတည်ပြုပြီးတော့လို့ရှိရင်အဲ့ဒီဥပဒေနဲ့အညီလိုက်လို့ညီလို့ဖြစ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေဖြစ်ဖို့လိုတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီသုံးချက်ပေါ်မူတည်ပြီးတော့ပြန်ရုပ်သိမ်းလိုက်တာပါ
မြန်မာ journalist ကွန်ရက်ကအဖွဲ့ဝင်ဦးစောတက်ထွေးကတော့ဥပဒေကိုပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကြိုဆိုလိုက်ပြီးပုဂ္ဂလိကသတင်းစာတွေကိုရှင်းပြနိုင်စွမ်းမရှိအောင်လုံဆောင်ဖို့ရည်ရွယ်ပြီးအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကိုထပ်ရေးဆွဲမယ်ဆိုရင်တော့ကန့်ကွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ
်နိုင်ငံတော်ရဲ့ budget ကိုလည်းယူမယ် professional လည်းလုပ်မယ်ဟိုအမြတ်ကိုလည်းရှာဖွေမယ်ဆိုတာမျိုးကကဘာမှမရှိပါဘူး။ပေးဆက်မလားပေးဆက်မယ်ဆိုရင်လို့နောက်ပြီးတော့ public service media လို့ပို့ဆိုတိုင်းပြည်မှာလူတိုင်းသားအားလုံးအများကြီးရှိတယ်။အဲ့တိုင်းသားတွေရဲ့ region တွေမှာ FM တွေပါတယ်ထူထောင်ပြီးတော့ public service media လို့လို့ရပါတယ်။အဲ့ဒါဆိုရင်ကန့်ကွက်စရာမရှိပါဘူး။အစိုးရပိုင်း media တွေကသာပုံကြီးရတယ်မရှင်းပြန်နိုင်အောင် commercial မလုပ်ဖို့ပဲအရေးကြီးတာပါ။အဲ့အတွက်ကြောင့်ရုပ်သိမ်းတာကိုလေးနဲ့ထပ်ပြောရင်ကျွန်တော်ကြိုးဆိုပါတယ်
အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေအတိမဖြစ်နိုင်သေးတဲ့အတွက်2015ရွေးကောက်ပွဲလုပ်တဲ့အချိန်ထိနိုင်ငံပိုင်မီဒီယာတွေဟာအစိုးရထိန်းချုပ်မှုတွေနဲ့လုတ်ကင်ဆောင်ရွက်သွားနိုင်မဲ့အခြေအနေတွေရှိကြောင်းတီဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လဲဖြင့်အားကစားရင်ကျေးမှုနဲ့ပြည်သူ့ဆက်ဆံရေးကော်မတီဝင်လဲဖြစ်တဲ့ဦးရဲထွန်းကအခုလိုပြောပါတယ
်ရွေးကောက်ပွဲအတော်အတွင်းမှာတော့ဒီသတင်းစာရဲ့ policy တွေဟာအစိုးရကချုပ်ကင်ထားတဲ့ policy မျိုးဝါဒတွေအတိုင်းနဲ့သူတို့သတင်းတွေရေးတာပြီးဖြန့်ပြီးတာကလောက်တော့ဒီမီဒီယာဆိုကျွန်တော်တို့ဟိုရေဒီယိုတို့ဟိုရုပ်မြင်သံကြားလို့ပါအပါပေါ့လေ
ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကတော့ဒီဥပဒေရုပ်သိမ်းခြင်းဟာရွေးကောက်ပွဲနဲ့သက်ဆိုင်မှုမရှိဘူးလို့ဆိုပါတယ
်ပြည်တော်စုလွတ်တော်ကအတည်ပြုပြီးလို့ရှိရင်ကျွန်တော်ဥပဒေချမ်းမှာပါတဲ့အတိုင်းဆိုရင်ပြင်ဆင်ရေးကာလပေါ့အဖွဲ့အစည်းတွေဖွဲ့စည်းတာမျိုးတွေထုတ်တဲ့အတွက်ပြင်ဆင်ရေးကာလ6လပြီးသားတယ်ဒီနေ့ဒီကြွေတော့မှရွေးကောက်ပွဲမတိုင်ခင်မှာအများပြည်သူဝန်ဆောင်မှုမီဒီယာတွေပေါ်ပေါက်ဖို့မရှိပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကပြန်ဥပဒေကိုကျုပ်သိမ်းတာကရွေးကောက်ပွဲနဲ့ဘာမှပတ်သက်ခြင်းမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတ
ယ်။မြန်မာ journalist ကွန်ရက်ရဲ့အတွင်းရေးမှူးဦးမြင့်ကျော်ကတော့လက်ရှိအနေအထားအရဆိုရင်ပုဂ္ဂလိကစာနယ်ဇင်းလုပ်ငန်းလုပ်ဆောင်နေသူတွေအနေနဲ့အများပြည်သူဝန်ဆောင်မှုမီဒီယာတွေဖြစ်လာဖို့ကခက်ခဲနေသေးကြောင်းအတော်များများကနီးပညာအရင်းနီးတွေရှင်းပြနိုင်ဖို့အတွက်အခြေအနေမပေးသေးကြောင်းဆက်ပြောပြပါတယ်
။ဟုတ်လက်ရှိအခြေအနေကမကောင်းတာ။ဟိုသူတို့ကအပေါ်ကြီးရနေရတာတော့နော်ဒီကောင်ကအပေါ်ကြီးရနေရတာ။ဟိုအင်တာနက်တရတွေသုံးဝင်နေရတာဆိုတော့အဲဒီမှာထုတ်ရတဲ့ငါတွေရှင်းတယ်ဘောကဟိုမပြိုင်ရှင်းမပြိုင်မရှင်းပြိုင်နိုင်တဲ့နေခံမျိုးဖြစ်နေတာ
။ဒီကနေ့မှာတော့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းကိုပြန်ကြားရေးဝန်ကြီးကပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်လွှတ်တော်ကလည်းအတည်ပြုပေးခဲ့ပါတယ်ရှင်။
ဒါကတော့ထိုင်းနိုင်ငံကနေမအေးမသတင်းပေးပို့ပေးခဲ့တာဖြစ်ပါတယ်။သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ပဲဒီနောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။မြန်မာပို့စ်ဂျာနယ်အက်ဒီတာချုပ်နဲ့သတင်းတောက်တယောက်ကိုဒီအသရေဖျက်မှုပုံမှန်900နဲ့ဒီကနေ့မော်လမြိုင်မြို့တရားရုံးကစင်ကြက်ချပြီးတော့မော်လမြိုင်အချင်းထောင်ကိုပို့လိုက်ပါတယ်။လွတ်တော်တွင်ကတက်မတော်သားကိုစလေရီနဲ့ပတ်သက်တဲ့မြန်မာပို့စ်ဂျာနယ်မှာပါတဲ့ဆောင်းပါးအပေါ်မှာတက်မတော်ဘက်ကတရားစွဲခဲ့တာဖြစ်ပါတယ်။ဒီမြန်မာပို့စ်ဂျာနယ်ကအစိုးရသတင်းဒီမဖော်ပြရေးအလွတ်စာမျက်နှာထားတဲ့မီဒီယာလှုပ်ရှားမှုမှာပထမဆုံးလှုပ်ဆောင်ခဲ့တဲ့ဂျာနယ်လည်းဖြစ်ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့မဆုမှုကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့2014ခုနှစ် January 29ရက်နေ့ထုတ်မြန်မာပို့စ်ဂျာနယ်အတွဲ6အမှတ်ကစာမျက်နှာ3ပါဖော်ပြပါရှိခဲ့တဲ့ပညာရေးနိမ့်ပါမှုကြောင့်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များလွှတ်တော်တွင်ပါဝင်နေရဆိုတဲ့သတင်းဖော်ပြမှုကြောင့်မြန်မာပို့စ်ဂျာနယ်ရဲ့ Editor ချုပ်ကိုတန်းထိုက်သူနဲ့သတင်းတော်ကိုစမ်းမိုးထွန်းတို့နှစ်ဦးကိုဗိုလ်မှူးသိန်းစော်ကနေတရားလိုအဖြစ်နဲ့အသရေဖျက်မှုပုံမှန်900နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ဒီကနေ့ February 18ရက်နေ့မှာတော့တရားစွဲဆိုခံထားရတဲ့ Editor ချုပ်နဲ့သတင်းတော်နှစ်ဦးကိုမော်လမြိုင်တရားရုံးကနေပြီးတော့ပုံမှန်900ကိုဖောက်ဖျက်ကျူးလွန်နေဆိုပြီးထောင်နဲ့နှစ်လပြစ်ဒဏ်ချပြီးတော့အခုသူတို့နှစ်ဦးကိုမော်လမြိုင်အကျဉ်းထောင်ကိုခေါ်ဆောင်သွားပြီးဖြစ်ကြောင်းမြန်မာပို့စ်ဂျာနယ်ရဲ့အကြံပေးအက်ဒီတာကိုအောင်ခိုင်ညွန့်ကအခုလိုပြောပြပါတယ
်။ဒီနေ့နေ့လယ်လောက်ကအဲ့ဒီမော်လမြိုင်တရားရုံးကနေပြီးတော့ဒီအက်ဒီတာချုပ်ပေါ်မြန်မာပို့စ်ရဲ့မြန်မာပို့စ်ဂလိုဘယ်ဂျာနယ်နဲ့ဆောင်ရဲ့အက်ဒီတာချုပ်ကိုသွန်ထိုက်သူရဲ့နောက်သတင်းတော့ဖြစ်တဲ့ကိုစမ်းမိုးထွန်းရဲ့ပေါ့သူတို့ကိုမော်လမြိုင်တရားရုံးကနေပြီးတော့ပုံမှန်900နဲ့ထောင်နဲ့နှစ်လချမှတ်လိုက်တယ်အဲ့ဒါကတလို့မြန်မာပို့စ်ဂျာနယ်ပေါ့2014ခုနှစ်ဇန်နဝါရီလ29ရက်နေ့အဲ့ဒီကထုတ်ဝေတဲ့မြန်မာပို့စ်ဂျာနယ်အတွဲ6အမှတ်9ပေါ့အဲ့ဒီမှာစာမျက်နှာ3မှာသတင်းတစ်ပုဒ်ဖော်ပြထားတယ်အဲ့ဒီသတင်းကခေါင်းစဉ်ကဒီပညာရေးနိုင်ကြမှုကြောင့်တက်မတော်သားများလွတ်တော်တွင်ပါဝင်နေရခြင်းဟုတက်မတော်သားလွတ်တော်ကိုယ်စားလှယ်ဦးစိုးဆိုတဲ့သတင်းကိုသူတို့ကဖရီးလန့်စ်ရေးနေတဲ့နေကံမော်လမြိုင်သတင်းတော်စမ်းလင်းမောင်မောင်ဆိုသူကနေလှမ်းပို့တယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ပြည်နယ်လွတ်တော်တက်မတော်သားကိုယ်စားလှယ်သူဦးဖြစ်တဲ့အဲ့တက်မတော်ကြီးရဲ့ပုံမှုတိုင်းစွာနေပြီးတော့ဒီသတင်းကိုဖော်ပြမှုကြောင့်ဆိုပြီးတော့အဲ့ပုံမှန်900နဲ့တိုင်တန်းတရားဆွဲတာပေါ့မော်လမြိုင်တရားရုံးမှာအဲ့ဒီအမှုကိုစပြီးတော့တရားဆွဲဆိုကြတဲ့ကဒီအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ရှေ့အနေနဲ့လည်းဆက်တွေ့ပြီးတော့ blue act မှန်လည်းမရအောင်အကုန်ဖြည့်ဆက်ပြီးတော့ဆောင်ရွက်သွားမှာပဲအခုကတော့မော်လမြိုင်ကျင်းထောင်ကိုခေါ်သွားပြီလို့ကြားရတယ
်။အခုလိုမျိုးအက်ဒီတာနဲ့သတင်းသမားတို့နှစ်ဦးကိုသတင်းဆောင်ပါရေးသားမှုအသေးဖြတ်မှုနဲ့တရားစွဲဆိုထောင်ဒဏ်ချမှတ်ခဲ့တာဟာသတင်းမီဒီယာကိုအာဏာပိုင်တွေဘက်ကပြစ်မှတ်ထားနှိပ်ကွပ်တဲ့သဘောပို့ပြီးတော့ထင်ရှားလာတယ်လို့မြန်မာပို့စ်ဂျာနယ်ရဲ့အကြံပေးအက်ဒီတာကပြောပါတယ်
။မြန်မာပို့စ်ဂျာနယ်အတွက်တင်မကောက်ဘူးဒီမြန်မာနိုင်ငံမှာရှိတဲ့စာနယ်ချင်းမီဒီယာတွေရဲ့လွတ်လပ်စွာသတင်းရေးသားဖော်ပြခွင့်ကဒါကိပါချင်းကြောက်တယ်လို့ခံယူပါတ
ယ်မြန်မာပို့စ်ဂျာနယ်ဟာအစိုးရသတင်းမဖော်ပြရေးမြန်မာဂျာနယ်လစ်ကွန်ရက်ကနေဥဆောင်လှုပ်ရှားတဲ့မီဒီယာသပိတ်မောက်မှုမှာလည်းပထမဦးဆုံးသူတို့ရဲ့ဂျာနယ်မှာစာမျက်နှာအလွတ်ကိုထားပြီးဖော်ပြခဲ့တဲ့ဂျာနယ်ဖြစ်ပါတယ
်ဒီအေဂျာဖွဲ့ကြီးအားလုံးရေဘူဝါအချင်းဆုံးဖြတ်ချက်ချထားတာတော့ဒီတရားဥပဒေပေါ်လိုရင်းလိုသလိုမလိုရင်းမလိုသလိုဥပဒေကိုလိုသလိုအသုံးပြုပြီးတော့လုပ်တဲ့အတွက်ဒီနှစ်ယောက်ပြန်ပြီးတော့အမှန်တိုင်းမဖြစ်မချင်းရတော့ဒီမြန်မာပို့စ်သတင်းဂျာနယ်မျက်နှာပေါ်မှာတော့အဲ့လိုအမဲတင်သွားမယ်လို့ရေဘူဝါအချင်းဆုံးဖြတ်ချက်ချထားပါတယ်ဒါတော့
အခုရပိုင်းနေအတွင်းမှာပဲအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့ရန်ကုန်အလို့သမားဆန္ဒပြမှုမှာလည်းသတင်းတောက်တွေဖြစ်တဲ့ 7 days သတင်းဂျာနယ်ကဓာတ်ပုံသတင်းတောက်ကိုနီကီနဲ့ DBB သတင်းဌာနကကိုမျိုးစော်လင်းတို့ကိုရဲလုံခြုံရေးတွေဘက်ကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လက်ပန်းကျောင်းသားတပိတ်မှာလည်းသတင်းသမားတွေကိုလိုက်လံရိုက်နှက်ဖမ်းဆီးခဲ့တယ်လို့မြန်မာပို့စ်ဂျာနယ်ကအလင်းဒီလို့ခေါ်တဲ့ကိုညံလင်းထွန်းနဲ့ဒီ reporter ဂျာနယ်ကကိုဖြိုးအောင်မြင့်တို့ကိုထောင်နှင်းထိန်းသိမ်းဖမ်းဆီးခဲ့တယ်လို့ဒီကနေ့မှလည်းမြန်မာ post ဂျာနယ်ကသတင်းသမားနှစ်ဦးကိုထောင်ချလိုက်တာဖြစ်ပါတယ်။အခုလိုမျိုးရဲလုံခြုံရေးတွေနဲ့အာဏာပိုင်တွေဘက်ကသတင်းမီဒီယာတွေအပေါ်မှာပြစ်မှတ်ထားဖမ်းဆီးရိုက်နှက်အကြမ်းဖက်ထိန်းသိမ်းနေတဲ့လုပ်ရက်တွေအပေါ်ကိုရှုံချတဲ့အနေနဲ့မြန်မာသတင်းမီဒီယာသမားတွေကနိုင်ငံတော်သမ္မတရုံးပြည်ထောင်ရေးဌာနပြန်ကြားရေးဝန်ကြီးဌာနတွေရဲ့သတင်းတွေကိုမဖော်ပြကြဘဲသတင်းမီဒီယာတိုက်တွေကိုစီယုံလှုံ့ဆော်သွားကြဖို့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ဒါအပြင်သမ္မတနဲ့ပြန်ကြားရေးဝန်ကြီးတက်ရောက်ဖို့ရှိတဲ့ရန်ကုန်မှာကျင်းပမယ့်သတင်းမီဒီယာကွန်ဖရင့်ကိုလည်းသတင်းသမားတွေကမတက်ရောက်ဘဲတပိတ်မှောက်ကြဖို့ရှိပါတယ်ရှင်
။မြန်မာပို့စ်ဂျာနယ်အက်ဒီတာချုပ်နဲ့သတင်းတောက်တူဒီကနေ့ပြစ်ဒဏ်ချမှတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆုမုံကတင်ပြခဲ့တာပါရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။